Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇွန်လ20ရက်နေ့ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50 MHz နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါရှင်။အခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာပါရှင်။ကျမရခင်မျိုးတက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းထွန်းနဲ့အတူကြီးညာပေးမှာပါမလေးရှားလေကြောင်းလိုင်း MH17 ပြစ်ချခံရမှုမှာရုရှားတအုပ်နဲ့ယူကရိန်းတအုပ်ပါဝင်ပတ်သက်နေတယ်လို့နယ်သာလန်ဥဆောင်တဲ့စုံစမ်းစစ်ဆေးအဖွဲ့ကပြောကြားလိုက်ပါတယ် G20 အစည်းအဝေးအတွက် American သမ္မတဒေါ်နယ်ထရန့်ဂျပန်ကိုမလာခင်ကိုရီးယားနိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့အတွက်တောင်ကိုရီးယားကတိုက်တွန်းလိုက်ပါတယ်။ထိုင်းနိုင်ငံမှာကျင်းပတော်မယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာရိုဟင်ဂျာပြည်ထောင်စုအမှန်တိုင်းတင်ပြဖို့လူခွင့်ဖွဲ့ကပန်ကြားပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်နဲ့
။ကောင်းပါပြီရှင်။အခုလိုထိပ်တန်းရောင်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမှာတော့အခုနှစ်မိုးရာသီအတွင်းမြန်မာပြည်မှာစတင်တွေ့လာနေရတဲ့ကြက်နှစ်တုတ်ကွေးအန်ဒီယန်နဲ့ပတ်သက်လို့
ကျမကြီးဝန်ကြီးကနာစီရောက်တဲ့အခုချိန်တည်းသူကလိုအပ်တာကိုလုံဆောင်နေတယ်ဆိုပြီးသူပဲရောင်းဘောပြမှာရှိတဲ့ကမ္ဘာကျန်းမာရေးအဖွဲ့နဲ့ကြိုင်နေပြီလ
ေ WHO ရဲ့အရှိတ်အအားဆိုင်ရာရုံးမှတာဝန်ထမ်းဆောင်နေတဲ့မြန်မာတူမြန်မာဆရာဝန်တူနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်နိုင်ငံတကာသတင်းလွှာတွေမှာတော့အရှိတ်တော်အာရှဟာပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေစုပုံရာဒေတာဖြစ်မလာရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကအာဆီယံခေါင်းဆောင်တွေကိုတောင်းဆိုထားပါတယ်ဒါကဟောင်ကောင်မှာရာဇဝတ်မှုကျူးလွန်သူတွေကိုတရုတ်နိုင်ငံမှာအမှုလွှဲပြောင်းပေးရမယ်ဥပဒေကြောင့်ကန့်ကွက်ဆန္ဒပြမှုတွေနဲ့ဟောင်ကောင်ရဲ့အနာဂတ်စတဲ့သတင်းလွှာတွေနားဆင်ကြရမှာပါရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင
်2014မှာယူကရိန်းနိုင်ငံပေါ်မှာဖြတ်ကျော်ပြန်တန်းစင်ပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့တဲ့နယ်သာလန်နိုင်ငံဥဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကမသိင်္ဂါသူတွေဖြစ်တဲ့ရုရှားနိုင်ငံသား3ယောက်နဲ့ယူကရိန်းနိုင်ငံသား1ယောက်ဖြစ်ကြောင်းထုတ်ပေါ်ပြောကြားလိုက်ပါတယ်။လင်းချီးစင်အမှန် MH17 လင်းကိုလင်းပြစ်လောင်ချတဲ့သူတို့ကိုယ်တိုင်ပြစ်ချတာမဟုတ်တည်တိုင်းသူတို့ဟာဒီလိုပြစ်ချနိုင်ဖို့အတွက်အနည်းကပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥဆောင်စုံစမ်းစစ်ဆေးခဲ့သူအစိုးရရှင်းနေချက် Fred Westerbeck ကဗိုလ်တော်ဖူးနေက The Hague မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မသိင်္ဂါဝရုရှားလူမျိုး3ယောက်ကတော့အိုက်ဂေါ ဂါကင်း ဆာဂေး ဒူဘင်စကီနဲ့ Oleg ပူလာတော့တော့ဖြစ်ပြီးနောက်တစ်ယောက်ကယူကရိန်းလူမျိုးလီယိုနစ်ကာချန်ကိုဖြစ်တယ်လို့ပြောပါတယ်ဒီမတင်ကပွဲလူတွေကိုလွှဲပြောင်းပေးဖို့ရုရှားနဲ့ယူကရိန်းတို့ကခွင့်ပြုမှာမဟုတ်တယ်လို့စုံစမ်းသူတွေဘက်ကလည်းဒါကိုတောင်းဆိုမှာမဟုတ်ဘူးလို့လည်းပြောပါတယ်မတင်ကပွဲ၄ယောက်ဟာ2020မတ်လထဲမှာတဟိတ်မှာတရားရင်ဆိုင်ရမှာဖြစ်ကြောင်းလဲနယ်သာလန်ရဲချုပ်ကကြေညာပါတယ်။လေယာဉ်မှုတန်းနဲ့ခီးတဲ့စုစုပေါင်း298ဦးလိုက်ပါလာတဲ့နယ်သာလန်နိုင်ငံအမ်စတာဒန်ကနေမလေးရှားနိုင်ငံကွာလာလမ်ပူသွားတဲ့ MH17 လေယာဉ်ဟာယူကရိန်းတပ်တွေနဲ့ရုရှားလိုလည်းတပ်ဖွဲ့တွေပဋိပက္ခဖြစ်နေတဲ့ယူကရိန်းရှေ့ပိုင်းဖြတ်ကျော်စင်မှာရုရှားဒုံးကျည်ထိမှန်ခဲ့တာဖြစ်ပါတယ်
။ပြီးခဲ့တဲ့ဘက်ကအိုမန်ပင်လယ်ကွေ့အတွင်းယနေ့တင်မော20တိုက်ခိုက်ခံခဲ့ရရာမှာအီရန်နိုင်ငံရဲ့လက်ချက်ဖြစ်ကြောင်းတန်တရားရှိနေခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး American Outlook တော်နိုင်ငံခြားရေးရာဆက်ဆံရေးကြီးရဆက်ကော်မတီကကြားနာစစ်ဆေးမှုလုပ်ခဲ့ပါတယ်။အဲဒီကြားနာမှုမှာယူနိုက်တက်သမောတွေအတိုက်မခံရခင်အီရန်သမောတွေချင်းကပ်ခဲ့တယ်ဆိုတဲ့အချက်ကိုအီရန်နိုင်ငံဆိုင်ရာ American အထူးကိုယ်စားလှယ် Brian Hook ကပြောကြားခဲ့ပါတယ်။ Hormuz ရဲ့လက်ကြားဝန်ကျင်မှာဇွန်လ12ရက်နေ့နဲ့13ရက်နေ့တွေကအီရန်ရဲ့သမောတွေ Norway by Friend of the သမောနဲ့ဂျပန်မှန် Kokuka သမောတွေစီကိုချင်းကပ်ခဲ့ကြောင်း American ထောက်လိုက်ရေးကအတည်ပြုပေးခဲ့ကြတည်ပြုပေးခဲ့တဲ့အကြောင်း Brian Hook ကလွတ်တော်ကိုပြောခဲ့တာပါ။အီရန် Islamic ဒေါ်လာရေးအဆောင်တပ်ဖွဲ့တွေလုပ်ငန်းနှစ်ရပ်ကိုဆောင်ရွက်ပြီးစီးကြောင်းဒေါ်လာရေးကောင်စီအဆောင်တပ်ဖွဲ့အစိုးရအရာရှိတဦးကအတည်ပြုပြောကြားခဲ့တဲ့ဆိုတဲ့အချက်ကိုကျွန်တော်ပြောနိုင်ကြောင်း Brian Hook ကအောက်လွတ်တော်နိုင်ငံရေးရာ Sub Committee ကိုပြောကြားခဲ့ပါတယ်။သူကအောက်လွတ်တော် Sub Committee အဖွဲ့ဝင် Republican အမတ် Joe Wilson ရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားစေမှာအခုလိုပြောခဲ့တာပါ။ဒေါ်လာရေးအဆောင်တပ်ဖွဲ့အစိုးရအရာရှိဘသူကိုရည်ညွှန်းပြောတယ်လဲဆိုတာနဲ့အဲ့ဒီလုပ်ငန်းနှစ်ရပ်ဟာရန်နေသမောတွေတိုက်ခိုက်ခံရမှုကိုရည်ညွှန်းတယ်လားဆိုတာကတော့လက်တလောတဲတဲကွက်ကွက်မသိရှိရသေးပါဘူး။
ပြီးခဲ့တဲ့အောက်တိုဘာလတဲ့ Istanbul ကဆော်ရီကောင်စီရုံးတဲ့ဆော်ရီတရင်တော်ဂျမယ်ခါရှိုဂျီအသက်ခံမှုနဲ့ပတ်သက်ပြီးဆော်ရီအင်းရှိမင်းသားမိုဟာမက်ဘင်ဆာမန်မှာတာဝန်မကင်းကြောင်းခိုက်မာတဲ့တပ်တွေအထောက်ထားရခဲ့တယ်လို့ကုလသမဂ္ဂလူ့ခွင့်ဆိုင်ဆိုင်ရာစုံစမ်းစစ်ဆေးသူကဗိုလ်တော်ဖူးနေမှာပြောပါတယ်။တရားမဲ့ကွပ်မျက်မှုဆိုင်ရာကုလအထူးစုံစမ်းရေးမှူး Agnes ကလမတ်ကကာရှိုဂျီတိုက်ခိုက်မှုနဲ့ပတ်သက်လို့6လကြာစုံစမ်းမှုနဲ့ပြီးဆန္ဒနာတရားတက်မြက်နာပါအစီရင်ခံစာထုတ်ပြန်ခဲ့တာပါကာရှိုဂျီကတမင်တက်တဲ့ကြိုးတင်ကြံစည်ကွပ်မျက်မှုခံရတာဖြစ်ပြီးတော့နိုင်ငံတကာလူ့ခွင့်ဥပဒေအရ Saudi Arabia ဟာဒီတရားမဲ့တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဖော်ပြပါတယ်Sorry အင်ရှစ်ဆန်နေနဲ့ဒီတက်ဖြတ်မှုမှာတာဝန်မရှိဘူးဆိုတာကိုတက်တည်ထောက်တာမပြနိုင်မချင်းသူ့ရဲ့နိုင်ငံရာချကပိုင်ဆိုင်မှုတွေကိုပိတ်ပင်အရေးယူတဲ့လေလို့လဲစုံစမ်းမှုကပြောပါတယ်အမေရိကန်ကိုကိုယ်တော်နဲ့ကိုထွက်ပြေးခိုလုံနေတဲ့အသက်59နှစ်ရွယ်ခါချိုကြီးတည်ဆောင်းမှုအတွက်ရာဇဝတ်မှုကင်းဆန်ရတဲ့ဝန်စုံစမ်းမှုတွေစတင်လှုပ်ဆောင်ဖို့လဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကိုကလမတ်ကတောင်းဆိုလိုက်ပါတယ်ဒါပေမဲ့ Sorry နိုင်ငံခြားရေးဝန်ကြီးကတော့ကလမတ်ရဲ့အစီရင်ခံစာဟာဝိဝါဒကွဲစရာတွေရှိနေတယ်လို့အချင်းချင်းမရှိပဲစုံစမ်းရေးမှုကိုယ်တိုင်ကဘယ်လိုက်မှုကင်းမှုရှိမရှိမေးခွန်းထုတ်ခဲ့တာပ
ါ။မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်အောင်ရုရှားနိုင်ငံရဲ့ငွေကြေးအဖွဲ့အစည်းကကူညီခဲ့တယ်ဆိုပြီး Russia Financial Society ကို American ပြည်ထောင်စုကအရေးယူလိုက်ပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနကအဲ့ဒီအဖွဲ့ရဲ့ American နိုင်ငံအတွင်းကပိုင်ဆိုင်မှုတွေအားလုံးကိုပိတ်ဆို့ထိန်းချုပ်လိုက်ပြီးအဲ့ဒီအဖွဲ့နဲ့ American နိုင်ငံသားတွေစီးပွားရေးမလုပ်ဖို့လည်းတားမြစ်လိုက်ပါတယ်။American ဘဏ္ဍာရေးဝန်ကြီးဌာနအနေနဲ့ American နဲ့ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုတွေဆက်လက်အာဏာတည်မြဲစေရေးအတွက်ရုရှားနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုအရေးယူသွားမှာဖြစ်ကြောင်းဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီးစီဂယ်မန်ဒယ်ကာကပြောကြားခဲ့ပါတယ်။ American ဘဏ္ဍာရေးတာဝန်ရှိသူတွေက Russia Financial Society ဟာမြောက်ကိုရီးယားနိုင်ငံခြားကုန်သွယ်ရေးဘဏ်ကပိုင်ဆိုင်တဲ့ကုမ္ပဏီတွေနဲ့ North Korea ဈေးသတ္တုလုပ်ငန်း၊မြောက်ကိုရီးယားဈေးသတ္တုလုပ်ငန်းကိုယ်စားလှယ်အတွက်ဘဏ်အကောင့်တွေဖွင့်ပေးခဲ့တယ်လို့ဆွဆွဲခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဆက်လက်လှုပ်ဆောင်နိုင်ဖို့ဗဏ္ဍာငွေရရှိအောင်နဲ့ကမ္ဘာမြောက်ကိုရီးယားနိုင်ငံကိုကမ္ဘာဗဏ္ဍာရေးစနစ်အတွင်းဝင်ရောက်နိုင်အောင်ရုရှားနိုင်ငံရဲ့ငွေကြေးအဖွဲ့အစည်းကကူညီခဲ့တယ်ဆိုပြီးအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ไฮโดรมีเตอร์40กิโลเฮิรตซ์9013ไฮโดรมีเตอร์57กิโลเฮิรตซ์5809เนี่ยไฮโดรมีเตอร์190กิโลเฮิรตซ์1905โรก็นี่ทุ่งเล่นไปนี่บายရှင
်มีอเมริกันตางมันเน็กเทรนด์တွေကိုဆက်လက်ကြီးညာနေပါတယ်อาเซียนခေါင်းဆောင်တွေနေနဲ့ထိုင်းနိုင်ငံမှာဒီတရင်ပတ်ကုန်မှာချင်းပါတော့မယ်อาเซียนခေါင်းဆောင်တွေအစည်းအဝေးမှာ Ranger ပြဿနာကိုအမှန်တိုင်းတင်ပြဖို့အတွက်လူခွင့်အဖွဲ့တွေကဗိုလ်တဖူးနေမှာတိုက်တွန်းလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခိုလုံကြတဲ့တိုင်းနယ်ချင်းတဲ့ Ranger ဒုက္ခသည်တွေဌာနပြောင်းရေးအတွက်မြန်မာဘက်ကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ဝင်တွေပါတဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာဟာအပြုသဘောဆောင်ဖော်ပြထားကြောင်းဒီလအစောပိုင်းမှာပေါက်ကြားခဲ့တဲ့နောက်အခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။Ranger တွေနေရာပြောင်းရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံကြားသဘောတူညီချက်ရထားပေမဲ့ပြန်ပွဲအစီအစဉ်ကိုဂုတင်မဆနိုင်သေးပါဘူး။ဒါကမြန်မာနိုင်ငံကိုပြန်သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်လာကြောင်ဖြစ်တယ်လို့မြန်မာအစိုးရကသူတို့ကိုနိုင်ငံသားဖြစ်ခွင့်ပေးဖို့ညှင်းဆိုတာကြောင်ဖြစ်ကြောင်သတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့အာဆီယံအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးနဲ့တုံ့တန်ရေးအဖွဲ့ကတော့ဒီဒုက္ခသည်တွေသူတို့သဘောနဲ့သူတို့နေရာပြောင်းရေးဟာနှစ်နှစ်တွင်းပြီးစီးနိုင်တယ်လို့ဒီအစီအစဉ်ခံစားမှာခန့်မှန်းထားတာပါ။ဒါပြန် Ranger ဆိုတဲ့အတုံးလုံးကိုလည်းထည့်သွင်းမရေးသားခဲ့ပါဘူး။ Human Rights Watch လူ့ခွင့်ဆောင်ကြည့်ဖွဲ့ကတော့အခုကျင်းပမဲ့အစည်းအဝေးမှာ Ranger ပြဿနာကိုအာဆီယံခေါင်းဆောင်တွေနဲ့ပြန်လည်သုံးသပ်တင်ကြောင်းပြောခဲ့တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ကလည်း Ranger ရဲ့ပုံမှန်မြန်မာလက်နက်ကိုင်တွေရဲ့ရက်စက်မှုတွေကိုအာဆီယံခေါင်းဆောင်တွေမျက်ကွယ်ပြုမထားသင့်ဘူးလို့ပြောပါတယ်။မြန်မာအစိုးရကတော့အခုလိုဆက်ဆဲမှုတွေကိုညှင်းဆို့ထားပေမဲ့အာဆီယံဖွဲ့ဝင်တွေကမလေးရှားဥဆောင်ပြီးတော့ Ranger ရဲ့ပုံမှန်မြန်မာအစိုးရလှုပ်ဆောင်မှုတွေရှုံချခဲ့တာပါ။ဒါပေမဲ့အာဆီယံအဖွဲ့ကြီးကတော့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်တဲ့မှုကိုစုကန်ထားဆဲဖြစ်ပါတယ်။ဒီအာဆီယံခေါင်းဆောင်တွေအစည်းအဝေးကိုမြန်မာတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းတက်ရောက်မှာဖြစ်ပါတယ်
။ American သမ္မတဒေါ်နယ်ထရမ့်တောင်ကိုရီးယားနိုင်ငံဆိုးမျိုးကိုနောက်အပတ်အလည်မသွားခင်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲတရကျင်းပဖို့တောင်ကိုရီးယားနိုင်ငံကဗိုလ်တုံးလေးကတောင်းဆိုလိုက်ပါတယ်။ Washington DC မှာလုပ်ခဲ့တဲ့ Atlantic Council အဖွဲ့ဆွေးနွေးပွဲမှာတောင်ကိုရီးယားတန်တမန်လီဒိုဟွန်းကအခုလိုပြောခဲ့တာပါလီဒိုဟွန်းကတောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့ဖိတ်ကြားချက်ကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအနေနဲ့ချက်ချင်းတုံ့ပြန်လက်ခံဖို့တောင်းဆိုခဲ့ပါတယ်ဒီဆွေးနွေးပွဲမှာပဲမြောက်ကိုရီးယားဆိုင်ရာအမေရိကအထူးကိုယ်စားလှယ်စတီဖင်ဘီဂန်ကလည်းအမေရိကန်နိုင်ငံအနေနဲ့ကြိုတင်သတ်မှတ်ချက်တွေမထားဘဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့တကားဖွင့်ထားကြောင်းနဲ့အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တွေကြားပထမအကြိမ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိခဲ့တဲ့ဂရိကွတ်တွေကိုဆက်လက်ဆွေးနွေးသွားဖို့ဆန္ဒရှိကြောင်းပြောခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးညီလာခံအပြီးလာမယ့်အပတ်မှာတောင်ကိုရီးယားနိုင်ငံဆိုးမျိုးကိုတွားရောက်ပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်အခုနှစ်ဖေဖော်ဝါရီလအတွင်းဗီယက်နမ်နိုင်ငံမှာကျင်းပခဲ့တဲ့သမ္မတထရမ့်နဲ့ကင်ဂျွန်အွန်းတို့ရဲ့အစည်းအဝေးကတော့မောင်မြင်နဲ့ပြီးဆုံးခဲ့ပါတယ်
မရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယာသူ့ရဲ့တိရီလင်္ကာခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ဝန်ကြီးပွန်ပီယာသူ့ရဲ့ Indo-Pacific Data Ring ခီးစဉ်အတွင်းတိရီလင်္ကာနိုင်ငံအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အတူ G20 ထိပ်သီးစည်းဝေးပွဲချင်းပွားရာဂျပန်ကိုပါသွားဖို့စီစဉ်ထားတာဖြစ်ပါတယ်။လူပေါင်း250ကျော်တည်ဆုံးခဲ့တဲ့ခရီးယံဖျားကျောင်းနယ်နဲ့ဟိုတယ်တွေအတိုက်ခိုက်ခံရမှုပြီးနှစ်လနီးပါးကြာမှာဝန်ကြီးပွန်ပီယာကနိုင်ငံမဟာမိတ်ဖြစ်ရက်တည်ခိုင်မာကြောင်းပြသဖို့တိရီလင်္ကာကိုသွားရောက်ဖို့စီစဉ်ထားပေမဲ့မရှောင်လွှဲနိုင်တဲ့အစည်းအဝေးတိုက်ဆိုင်နေမှုကြောင့်မလာရောက်နိုင်တာဖြစ်လို့ဝန်내ကြောင့်ကိုလံဘိုအမေရိကန်တန်ယုံကထုတ်ပြန်ပါတယ်။အမေရိကန်ရဲ့ဒီမိုကရေစီစီးပွားရေးကြီးထောက်ဖို့နဲ့ Indo-Pacific ဒေသနဲ့လွတ်လပ်ပွန်းလင်းမှုရှိခြင်းအတွက်ဥကြီးလှုပ်ဆောင်အောင်မှာတိရီလင်္ကာနိုင်ငံအဓိကကြကြောင်းနဲ့ပြောပါတယ်။
စင်ကာပူနိုင်ငံရဲ့အဓိကလေဆိပ်ကြီးဖြစ်တဲ့ Changi လေဆိပ်ပြေးလမ်းတစ်ခုနီး drone ဂျင်တွေကိုတွေ့ရှိရတဲ့အတွက်လေဆိပ်ကိုခေတ္တပိတ်ခဲ့ရလို့လေယာဉ်ခီးစဉ်တချို့နှောင့်နှေးခဲ့ရတယ်လို့စင်ကာပူအနာပိုင်တွေကဗိုလ်တော်ကြီးကပြောပါရယ်။အာရှရဲ့လေယာဉ်အဝင်အတွက်အများဆုံးလေဆိပ်ကြီးတစ်ခုတွေမှာပါဝင်ဖြစ်တဲ့ Changi လေဆိပ်ကလေယာဉ်ပြေးလမ်းတစ်ခုနဲ့တစ်ခုကိုအင်ကာနီညနေပိုင်းကဗိုလ်တော်ကြီးအစောပိုင်းအထိယာယီပိတ်ခဲ့ရတယ်လို့စင်ကာပူမျိုးပြလေကြောင်းအနာပိုင်အဖွဲ့တွေကပြောပါရယ်ခင်ဗျာ
။ကြတာရင်းနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုဆက်တိုက်နားဆင်ရမယ့်သတင်းတွေကိုဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးကြက်ငှက်တုတ်ကွေးအန်ဒီရဲ့အကြောင်းကိုနားဆင်ကြရမှာပါ။မြန်မာနိုင်ငံမှာ AH1N1 PDM 09အမျိုးအစားတုတ်ကွေးရောဂါပိုးရှိနေတယ်လို့တံပြားရှိသူပေါင်း10ဦးရှိနေပြီးရန်ကုန်တိုင်းအတွင်းမှာသေဆုံးသူ4ဦးရှိနေပါပြီ။ဒီဗိုင်းရပ်စ်ပိုးကို2019ခုနှစ်မှာမြန်မာနိုင်ငံမှာစတင်တွေ့ခဲ့ပြီးအခု2019မှာတကြော့ပြန်ကူးစက်လာတဲ့အခြေအနေနဲ့ပတ်သက်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အရှေ့အာရှဒေသဆိုင်ရာရုံးမှာတာဝန်ထမ်းဆောင်နေတဲ့မြန်မာဆရာဝန်ကြီးတဦးကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ
်။ကျန်းမာရေးဝန်ကြီးကထိရောက်တဲ့အခုချိန်ထဲသူကလိုအပ်တာကိုလုံဆောင်နေတယ်။ကိုပြီးသူပဲရောင်းဘောပြီးမှရှိတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ကြိုင်နေပြီးလုပ်နေတယ်။လုံအပ်လို့ရှိရင်အစ်တော်ဆရာဒေသဆိုင်ရာရုံးကိုသူအကြောင်းကြားပါလို့ဆိုရာဗီဖလူရဲ့နောက်ကူ H1N1 ဆိုပါလေတော့ cyclically ဖြစ်တယ် 2017 လောက်တော့ဖြစ်တယ်ဟိုတန်း 19 ဖြစ်တယ်ဆိုတော့ဒီလိုဒီလိုနဲ့လိုက်လာပြီးလုံဖို့ဆိုတော့လုံအောင်ဖြစ်လာတဲ့တေးအောင်မှာကုတာလာတော့ကျမကြီးဝန်ကြီးဌာနနဲ့တာဝန်ယူပြီးတော့ကကြောတဲ့သူတွေလုံချင်သက်ဆိုင်တဲ့ဌာနပေါ့နော်ကျွန်တော်တို့ကုသေယောဂဟိုဒါဒီကာကွယ်တဲ့ဌာနဆိုတာရှိပါတယ်ကျွန်တော်ဒီမှာတကြီးဆိုတာ outbreak တွေကိုဂိုင်းတာပေါ့ဆိုတာအရေးကြီးဆုံးကတော့ဒီယောဂကာကွယ်ဖို့ပြည်လို့တကိုကြီးနဲ့စကောင်းကြီးကမရှိတတ်တဲ့လူတွေသိညာရဲ့နေရာမသွားရအကြာတွေကတော့အကုန်လုံးပြည်သူပြည်သူကြားထဲမှာလက်ကိုခံတာစီးရတော့တန်ရှင်းရင်းပြီးချူတဲ့နေရာတွေသွားတဲ့ကောင်ဘလို့လက်တဲ့နေရာမှာသွားတကွေယောဂလက္ခဏာပုံမှန်စိတ်ကူတာကိုကြည့်ဖို့တကိုနေရဲ့တခါဟိုကနေရဲ့နဲ့တဲ့နေလို့မသက်သာလို့ရှိရင်လည်းလိစတဲ့ဟိုသာစီဗီကလေးကိုလည်းတော့ရောက်ပြီးအချိန်ကြီးတော့ကုသဖို့ဆိုတဲ့ပညာပေးလုပ်ငန်းတွေကိုလည်းလုပ်နေတယ်ဆိုတော့ကျွန်တော်တွေ့ရပါတယ
် H1N1 ဒီတုတ်ကွေးယောဂါတွေတွေ့တဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ WHO ရဲ့ဆောင်ရွက်ချက်တွေကတကယ်လို့အဲ့နိုင်ငံမှာဖြစ်ပြီးဆိုရင် WHO အနေနဲ့ပေါ့နော်ဘယ်လိုပါဝင်ဆောင်ရွက်လဲရှင
်ကျွန်တော်တို့ဒီမှာ technical guidelines တွေရှိတယ်လိုအပ်တဲ့ပညာပေးလုပ်ငန်းတွေရှိတယ်ပြီးတော့နောက်တစ်ခုကဒီနိုင်ငံတွေလိုအပ်မဲ့အကူအညီတွေပေါ့နော်ဒီနိုင်ငံတွေကတော့ခုပေါ့ကအကုန်လုံးဆောင်ရွက်နိုင်တဲ့အခြေအနေဒါတွေကဆိုလို့ကျင်တာကျွန်တော်တို့ဟိုက Ebola လို့ဒီကျယ်ဖြစ်တဲ့ဟာမျိုးပါဆိုလို့ရှိတယ်ကျွန်တော်တို့ team တွေဆွတ်ပြီးတော့ဒီပံ့ပိုးတာရှိတာပေါ့ဒီလိုမျိုး H1N1 ဖြစ်တာကြောင့်ကျွန်တော်တို့ကဒီတန်းကြီးတွေလည်းအကုန်လုံးလိုအပ်တယ်ဒါတွေကယောဂအစ်စ်မဟုတ်ဘူးဆိုတော့လိုအပ်တဲ့ဟိုဆိုတာဒီဟာတွေကိုတန်းကြီးတက်ပြီးနဲ့လုပ်နိုင်တဲ့ဟာကိုသူတို့လုပ်နိုင်ပြီဆိုလို့ကျွန်တော်တို့အနေနဲ့ဖြတ်ပြီးတော့ပေးစရာကတော့ဟိုဆိုတာဒီတက်ကြောင်းပညာနဲ့အကြံပေးတာလောက်ပဲဆိုတော့ရှိတာပေါ့ဒီလူတွေဆိုတာသွားပြီးတော့ကူညီတာဆိုတော့ခုနကပြောလို့ကြီးကျယ်သောကုသယောဂါကြီးတွေဆိုလို့ရှိတော့ကျွန်တော်တို့ဒီနိုင်ငံတကာကူညီနဲ့အကုန်လုံးခေါ်ပြီးတော့သွားပြီးကူညီတာရှိတာပေါ့ခုကျွန်တော်သင်တာတော့ဒီရန်ကုန်မှာရှိတဲ့ဗောမီမှာရှိတဲ့ WHO ရုံးနေတဲ့ဒီကျန်းမာရေးဝန်ကြီးဌာနနဲ့သူဆောင်ရွက်နေတာဆိုတာသာတော့ဒီဒုံလောက်တဲ့အစ်စ်မှာရှိတယ်လို့ကျွန်တော်ပြောတတ်ပါလိမ့်
ဟုတ်ကဲ့အခုဟာလေဒီ H1N1 PDM09 ဆိုအဲ့ဝတ်တုတ်ကွေးနှစ်မျိုးဒီကြက်တုတ်ကွေးတစ်မျိုးလူတုတ်ကွေးတစ်မျိုးလေးမျိုးပေါင်းဗိုင်းရပ်စ်လို့ဗမာပြည်မှာအဲ့လိုတိထားကြတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဆရာဟိုလူတစ်ယောက်ကနေတစ်ယောက်ကိုကူးစက်နိုင်နေဆိုရင်ပြင်းထန်သေးနိုင်နေပေါ့နော်ဆိုပြီးတော့ဒီလိုပြောဆိုမှုတွေလည်းရှိပါတယ်ဒီပေါ်မှာရောဆရာဘယ်လိုမြင်လဲရှင
် PDM09 ကအချောနဲ့မှာက အဲ့ဒါတော့သာဝရတော့သူကတော့ဒရော့ပလက်အင်ဖက်ရှင်နဲ့တွားလာတယ်လေဆိုတော့ဒီရေကပဲတစ်ဆင့်ဟိုတာနှာခေါင်းကနေဒီတိုင်ပြီးဟိုဘက်ကနေပြီးမာစီးတဲ့သူရှိဟိုဘက်ကတော့ချောက်ပြေးလောက်ပြေးမှာတော့ကူးနိုင်တာပေါ့ဒီကူးရင်တော့ယောဂတရားကြီးကူးတယ်စိတ်တယ်ဆိုလို့ရှိရင်တော့ပိုပြီးခံနိုင်ရင်နေသွားတာပေါ့
အဲ့တော့ဒါမျိုးလူတွေမရှိရလေအောင်ကျွန်တော်တို့ကကာကွယ်ရဲဟာပဲအဓိကဟိုစာလုပ်ဖို့ပဲတို့တာပေါ့နိဒီတို့တကောင်းတော့တကောင်းအောက်တာတို့ပြီးတော့နောက်တော့လက်ခဏခဏသေးတာတို့လူပိတ်ရိုင်းနေရာမသွားတဲ့ဟာမျိုးဟုတ်ဒေတာကိုကြည့်မယ်ဆိုရင်တို့ကျေးလက်ပိုင်းပေါ့နော်အဲအဲ့ဒီမှာပို့ပြီးများတာတွေ့ရတော့အဲ့ဒီလိုနေရာပေါ်မှာဘယ်လိုထူးခြားမှုရှိလဲဆရာအဲယောဂပိုးကတော့ဟိုစာဒီနေရာပဲနေ
ဒီဒီဒီတိုင်းမဲ့ဟိုသွားมาပဲဆိုတော့ကျွန်တော်တို့သူ့ချမှုကတော့ဒီခုနကကျွန်တော်ပြောတဲ့ကာကွယ်နည်းတန်းတွေကိုသုံးသပ်လို့ရှိရင်ဘယ်နေရာမှာသူဖြစ်ဟိုစားဒါပဲဆိုတော့ကျွန်တော်တို့ဟိုစားဒီဒီလူလူနေနဲ့ဟိုစားပို့ပြီးတော့ကျွန်မဒီပညာကိုရယူပြီးတော့ဒီစနစ်တိုင်းလောက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့နေနဲ့ဒီ problem
ကျွန်တော်တို့ရောက်တော့ဒါဒီမကကျွန်တော်တို့ကတော့ဇက်ဖဲနေနဲ့ဆက်ပြီးတိုက်ခိုက်ကြည့်ဖို့လေလိုတာပေါ့လေဒါဒီမကကျွန်တော်တို့ကတော့ဇက်ဖဲနေနဲ့ဆက်ပြီးတိုက်ခိုက်ကြည့်ဖို့လေလိုတာပေါ့လေ WHO အရှိအာရှဒေသဆိုင်ရာယုံကမြန်မာဆရာဝန်တူဦးကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်
ကြာသိင်ကအောင်စံတော်ရတဲဦးကြောင့်မှကျင်းပတဲ့မဘာကအမိပြောင်းအဖွဲ့ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုရဲ့ညီလာခံကနေလက်ရှိဆွေးရရဲ့ဆောင်ရွက်ချက်တွေကိုပြင်းပြထန်ထန်ဝေဖန်ထားတဲ့အချက်တွေပါဝင်တဲ့ကြီးညာချက်ထုတ်ပြန်ခဲ့ပါတယ်သူကြတာကတော့အခုလိုဆွေးရဆန့်ကျင်တဲ့ကြီးညာချက်ထုတ်ပြန်တဲ့အဖွဲ့ညီလာခံကိုရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမှုကိုယ်တိုင်တက ုလိုအစိုးရစံကြီးကြီးညာချက်ထွက်လာတာလေနောက်ဒီရန်ကုန်တိုင်းစစ်ဌာနချုပ်ကရောဘာကြောင့်အခုလိုငွေလှူဒန်းတာပါလဲစာရာရင်းနဲ့ပတ်သက်ပြီး DOA ရဲ့ဇွန်လ22ရက်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-3995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
။ VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဒေတာတွင်သတင်းတွေကိုနားဆင်ကြရပါတော့မယ်။ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေတင်သွင်းမှုကိုလုံးဝပိတ်ပင်ဖို့အာဆီယံခေါင်းဆောင်တွေကိုတဘာဝဝန်ကျင်ထိန်းသိမ်းရေးတဘာတွေကတောင်းဆိုလိုက်ကြပါတယ်။အရှိတောင်အာရှဟာကမ္ဘာပေါ်မှာပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေစုပြုံရနောက်ဆုံးပေါ်ဒေတာဖြစ်လာနေတဲ့အတွက်ဒါကိုစုပေါင်းဟန့်တားကြရမှာဖြစ်တယ်လို့ဆိုပါတယ်။သတင်းတောက်ဆွန်ဘော်ပီတာဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုဦးကျော်စံသားကပြောပြပေးပါမယ်ရှင
်။အရှိတောင်အာရှဒေတာကိုကမ္ဘာအမိုက်ပုံကြီးဖြစ်အောင်လုပ်နေတဲ့ပလတ်စတစ်နဲ့အီလက်ထရောနစ်ဆွန့်ပစ်ပစ္စည်းတွေဝင်ရောက်လာနေတဲ့ကိစ္စကိုစူပေါင်းဟန်တာကြဖို့ဒေတာရင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကဘန်ကောက်မှာပြုလုပ်မဲ့အာဆီယံထိပ်ကြီးဆွေးနွေးပွဲမတိုင်ခင်အစိုးရတွေကိုတိုက်တွန်းနေကြပါတယ်။ Province နိုင်ငံရှိတဲ့အာဆီယံရဲ့အလှကျဥက္ကဋ္ဌထိုင်းနိုင်ငံကလက်ခံကျင်းပမဲ့ဒီထိပ်ကြီးဆွေးနွေးပွဲမှာအဓိကဆောင်ဖို့ကတော့ Advancing Partnership and Sustainability ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးနဲ့အတွန့်စီခံရေးဖြစ်ပါတယ်။တဘာဝပောင်းရင်ထင်းရင်းသမားတွေကတော့ဒီအထက်မှာအရေးကြီးတဲ့ခိစက်တည်းကကင်းမဲ့နေတယ်လို့ဆုမြင်ကြပါတယ်။တာရာဘွန်ကမ်ဆရီဟာ Greenpeace Thailand ရဲ့အဖွဲ့ဝင်သူဖြစ်ပါတယ်
။ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာဒီဒေတာရင်ဆိုင်နေရတဲ့စွန့်ပစ်ပစ္စည်းအယောင်းဝယ်ကိစ္စမပါတဲ့အတွက်ကျမတို့အနေနဲ့တိတ်အံ့အားတင်ပြီးစိတ်ကြက်ရပါတယ
်။စစ်စွန့်နေပေါင်းများစွာတရုတ်ပြည်ဟာကမ္ဘာပေါ်မှာပလတ်စတစ်စွန့်ပစ်ပစ္စည်းအများဆုံးတင်သွင်းခဲ့တဲ့နိုင်ငံဖြစ်နေခဲ့ပြီးဒီတင်သွင်းမှုကို2019မှာတရုတ်နိုင်ငံရုတ်တရက်ဆိုင်လိုက်ပြီးတဲ့နောက်စွန့်ပစ်ပစ္စည်းတွေကိုသီးခြားရွေးထုတ်ပြီးထပ်ဆင့်ဖြန့်ဖြူးတဲ့နေရာမှာလူအားစည်းပေါ်ပြီးစီကံမတင်ကြတဲ့အစ်တောင်အရှဒေသဟာသိပ်ပြီးတော့တွင်ကျယ်လာခဲ့ပါတယ်။တရုတ်ကပိတ်ပင်လိုက်တဲ့အတွက် ဒီအမှိုက်တွေဟာအာဆီယံကိုစုပြုံဝင်ရောက်လာတယ်လို့ဂရင်းပီးစ်ထိုင်းလန်အဖွဲ့ဝင်ဆန်နီယာအက်ဒါဆီလ်ကာကဆိုပါတယ်။စွန်ပြပစ္စည်းတွေကတချို့ကိုပြန်လဲအဆုံးချနိုင်ပြီးတော့ဖုန်ဖြူစဲနိုင်ငံတစ်ခုရဲ့ကုန်ထုတ်လုပ်ငန်းမှာအပြည့်နိုင်ပေမဲ့အများစုအထူးသဖြင့်တရားမဝင်မှန်ကိုတင်သွင်းလာတဲ့ဟာတွေနောက်ပြီးတော့ပုံမှားရိုက်ပြီးတင်သွင်းလာတဲ့ပစ္စည်းတွေကတော့အဆုံးမကျတ
င်တဲ့လူမှုရေးအရာတရားမျှတမှုမရှိပါဘူး။စွန့်ပစ်ပစ္စည်းတွေဘယ်ရောက်ရောက်လူတွေကိုထိခိုက်စေနိုင်ပါလဲ။တကယ်တော့ဒါဟာစွန့်ပစ်ပစ္စည်းမှောင်ခိုရောင်းဝယ်ရေးဖြစ်ပါတယ
်။အခုခါမှာတော့တချို့နိုင်ငံတွေကဒီစွန့်ပစ်ပစ္စည်းတွေကိုပြန်ပို့တာတွေကိုစလုပ်လာနေကြပါပြီ။ဒါပေမဲ့တချို့ကသူတို့အမိုက်ကိုသူတို့ပြန်လက်မခံလို့ကြပါဘူး။ကနေဒါနိုင်ငံဟာဆိုရင်မလေးရှားကပြန်ပိုးတဲ့အမိုက်တွေကိုလက်မခံဘူးလို့ညင်းဆိုတဲ့အကြောင်း Reuters သတင်းတစ်ပုဒ်ကဖော်ပြခဲ့တာတွေ့ရပါတယ်။အာဆီယံနိုင်ငံတချို့ဟာမနစ်ကဒီလိုပိတ်ပင်လိုက်ပြီးမဲ့မလေးရှား၊မြန်မာ၊ထိုင်း၊ဗီယက်နမ်၊အင်ဒိုနီးရှားစတဲ့နိုင်ငံတွေစီမှာတော့တတိတိနဲ့တိုးဝင်လာနေတယ်လို့လည်း Greenpeace အဖွဲ့ကဆိုပါတယ်။ဒါကြောင့်လဲအာဆီယံအနေနဲ့တညတညစူပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့Greenpeace တခြားပအဝန်ကြီးထင်ရင်အဖွဲ့တွေကပြောနေကြတာဖြစ်ပါတယ်။အာဆီယံဆက်နိုင်ငံတို့ဟာအန္တရာယ်ဖြစ်စေတဲ့စွန့်ပစ်ပစ္စည်းရွှေပြောင်းမှုတားဆီးပိတ်ပင်ရေးဆိုင်ရာ1989စွန့်ပစ်ချက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမဲ့အဲဒီစွန့်ပစ်ချက်ထဲမှာပလတ်စတစ်ကိုပါထည့်သွင်းထားတဲ့ပြင်ဆင်ချက်ကိုတော့ Brunei, Indonesia နဲ့ Malaysia တို့ကပဲလက်ခံခဲ့ကြတယ်လို့ Greenpeace Malaysia အဖွဲ့ဝင် Hanky Shung ကဆိုပါတယ်
။ဒါဟာမလေးရှားပြဿနာ၊ကနေဒါပြဿနာ၊အမေရိကန်ပြဿနာဖိလစ်ပိုင်ပြဿနာရေလို့မဟုတ်ပါဘူးအာဆီယံတစ်ဖွဲ့လုံးရဲ့ပြဿနာဖြစ်ပါတယ်ပြည်မနိုင်ငံတွေစီကစွန့်ပစ်ပလတ်စတစ်ပစ္စည်းတင်သွင်းမှုကိုပိတ်ပင်ဖို့ပူးတွဲကြေညာချက်တွေချက်ချင်းထုတ်ပြန်ဖို့လိုအပ်ပါတယ
်အခုအာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ခံစီစဉ်တဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ပလတ်စတစ်စွန့်ပစ်ပစ္စည်းတင်သွင်းမှုပိတ်ပင်ရေးအတွက်ညှိနှိုင်းလှုပ်ဆောင်ဖို့လမ်းဖွင့်ထားတယ်လို့ပြောပါတယ်သို့တော်လည်းဒီလိုလုံးဝပိတ်ပင်လိုက်တာဟာတစ်ဖက်မှာလည်းပဲတိုင်းပြည်ရဲ့ကုန်ထုတ်လုပ်ငန်းပိုင်းမှာထိခိုက်စေနိုင်တယ်လို့တချို့ကတွက်နေကြတာပါ။ပတ်ဝန်းကျင်ထိခိုက်မှုကိုပြစ်ပယ်ပြီးစီးပွားရေးကိုသာဦးစားပေးနိုင်ရမယ်ဆိုရင်တော့အဲ့ဒီစီးပွားရေးအခြေအနေဟာလည်းသိမကြခင်မှာထိခိုက်ပြက်ပြားလာလိမ့်မယ်လို့သုံးသပ်သူတွေကတော့ထောက်ပြနေကြကြပါမယ်ခင်ဗျာ
။ဦးကျဆန်သာပြောပြသွားတာပါရှင်။အခုတော့ဟောင်ကောင်သတင်းလွှာတစ်ပုဒ်ကိုနှာစင်ကြရပါမယ်။ရာဇဝတ်ပြစ်မှုနဲ့တန်တရာရှိသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြနေတာတွေကနေနိုင်ငံရေးအကျပ်အတည်းနဲ့မတိမငြိမ်ဖြစ်လာနေတဲ့တစ်ချိန်တည်းမှာပဲအောင်ကောင်ရဲ့အနာဂတ်အပေါ်မှာစိုးရိမ်မှုတွေလည်းတိုးပွားလာနေပါတယ်။ VOA သတင်းတောက် Bill Gallo ပြပုတ်ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြမှာပါရှင်။
ဟောင်ကောင်ဟာနောက်နှစ်30လောက်ကြာမှ2040ခုနှစ်ရောက်မှတရုတ်ပြည်မှာကြီးတဲ့ဒစိတပိုင်းလုံးဝဖြစ်သွားမှာဆိုပေမဲ့လေဒစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ရဲ့ဩဇာရှင်ဝါကြီးထွားလာနေတယ်ဆိုပြီးတော့ဟောင်ကောင်ဒေသခံတွေကပြောနေကြပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားနေတဲ့အချိန်ထဲမှာပဲတရုတ်တရားရေးစနစ်အရတရားစီရင်မှုကိုအမှန်တကယ်ယုံကြည်လို့ရပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။ဟောင်ကောင်ဒေသခံအများစုကတော့မယုံကြည်နိုင်ဘူးလို့ပြောနေကြပါတယ်။ရာဇဝတ်ပြစ်မှုနဲ့တရားရှိသူတွေတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ်။ဟောင်ကောင်ဆွေရကပြဋ္ဌာန်းမဲ့ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြတဲ့သူ2,000လောက်ရှိတယ်လို့ခန့်မှန်းရပါတယ်။ဒါကဟောင်ကောင်စုစုပေါင်းလူဦးရေရဲ့၄ပုံတစ်ပုံမကတဲ့လူဦးရေဖြစ်ပြီးတော့သူတို့ကတရုတ်ရဲ့တရားရေးစနစ်ကိုမဖြစ်မနေလိုက်နိုင်ရမယ်ဆိုတဲ့ဥပဒေမူကြမ်းကိုစန့်ကျင်ကြတာဖြစ်ပါတယ်။ဒီဥပဒေမူကြမ်းရှေ့ဆက်တိုးမဲ့အရေးဟောင်ကောင်အစိုးရကခေတ္တရည်ဆိုင်ထားပေမဲ့လေဟောင်ကောင်ရဲ့အနာဂတ်ဘယ်လိုဖြစ်လာအောင်လဲဆိုတာကတော့မယေမယားသေးပါဘူးရှင်။ဟောင်ကောင်ပေါ်မှာတရုတ်ရဲ့ဩဇာအရှိန်အဟွာကြီးထွားလာမှုကြောင့်ပြည်သူတချို့အတွက်ရွေးစရာလမ်းကဟောင်ကောင်ကနေထွက်သွားဖို့ပဲရှိတယ်လို့တချို့ကမြင်နေကြပါတယ
်။ It is happening. It is already happening. People from my age like
ကျွန်တော်တို့တက်40ဝန်းကျင်လူတွေကဟောင်ကောင်ကထွက်သွားဖို့စီစဉ်ပြီးနေကြပါပြီ
။ပိုပြီးဒီမိုကရေစီနီးကြတဲ့အနောက်တိုင်းနိုင်ငံတစ်ခုကိုရွှေ့ပြောင်းခြင်းပါ။
Yeah, I will feel like saying that.
ပြောရမှာတော့ရှက်ပါတယ်။ဟောင်ကောင်မှာမနေကျင်တော့ပါဘူ
း။go to Taiwan or Australia
တူရထင်းချုံမှုအောက်မရောက်သေးတဲ့တနေရာကိုသွားကြပါလေ Taiwan ဒါမှမဟုတ် Australia လို့ပေါ့
အပြည်ပြည်ဆိုင်ရာဗန်ဒါရေးလုပ်ငန်းတွေရဲ့စုရဲ့အဖြစ်ရက်တည်နေတဲ့ဟောင်ကောင်ရဲ့ပုံရိပ်ကိုထိခိုက်လာနိုင်တယ်လို့လဲဟောင်ကောင်ရှိနေ Kevin Yam ကပြောပါတယ
် One of the reasons why people like using Hong Kong as an Asia base
ဟောင်ကောင်ကိုအာရှတိုက်အတွက်အခြေပြုစခန်းလို့အသုံးပြုကြတဲ့အကြောင်းရင်းတစ်ခုကပြည်ဥဈေးကွက်နဲ့ဆက်ဆက်နေပေမဲ့တရုတ်ရဲ့တရားရေးနဲ့တရားရှိနေလို့ပါဥပဒေကြောင်းအရပုဂ္ဂလိကလုပ်ငန်းတွေမှာတရုတ်ရဲ့တရားရေးစနစ်နဲ့မတူဘဲကာကွယ်နိုင်မှုပိုရှိပါတယ်။ဟောင်ကောင်မှာတင်းနီးနီးနဲ့တရုတ်ရဲ့တရားရေးစနစ်ဝင်လာဖို့လက်ခံလိုက်မယ်ဆိုရင် တခြားကဏ္ဍတွေမှာလည်းတရုတ်ရဲ့ထိန်းချုပ်မှုဝင်လာနိုင်ပါတယ်
။ဟောင်ကောင်မှာရှိနေတဲ့စီးပွားရေးလုပ်ငန်းတွေချက်ချင်းကြီးတော့ဟောင်ကောင်ကနေထွက်သွားကြမှာမဟုတ်ပေမဲ့လေစီးပွားရေးအတိုင်းအဝိုင်းတွေမှာတရုတ်ကိုပြစ်မှုစီရင်ဖို့လွှဲပြောင်းနိုင်မှုဥပဒေမူကြမ်းပေါ်မှာစိုးရိမ်မှုတွေရှိနေပါသေ
းတယ်။ American Chamber of Commerce, British Chamber of Commerce, European
American ဒီတိန်နဲ့ဥရောပနိုင်ငံဒီတိကကုန်သည်ကြီးများသင်းတွေအားလုံးကလည်းစိုးရိမ်ကြောင်းပြောကြပါတယ်။တနိုင်ငံစနစ်နှစ်ခုဆိုတဲ့မူဝါဒကိုလုံးဝဆန့်ကျင်နေတာပါပဲ။
ဒီမိုကရေစီရန်တရားအပြည့်အဝမရှိတဲ့ဟောင်ကောင်မှာဆန္ဒပြတဲ့နည်းနဲ့ပြည်သူတွေတံပြဲဖို့တလမ်းမရှိပါတော့တယ်။ဒီချိန်မှာတော့ဆန္ဒပြပွဲတွေကပိုကြီးသထက်ကြီးလာနေပါတယ်ရှင်
။မအီတန်စင်ပြပြသွားတာပါရှင်။အခုတစ်ခါနားဆင်ကြရမှာကတော့အီဂျစ်နိုင်ငံမှာတရားရင်ဆိုင်နေရတဲ့သမ္မတဟောင်းတူတရားခွင်ထဲမှာပဲရုတ်တရက်တည်ဆုံသွားရတဲ့နောက်ဆက်တွဲအခြေအနေတွေဖြစ်ပါတယ်။အီဂျစ်နိုင်ငံကာရိုတရားရုံးတရားခွင်မှာအီဂျစ်သမ္မတဟာမိုဟာမက်မော်စီတနင်္လာနေ့ကရုတ်တရက်တည်ဆုံသွားတဲ့ကိစ္စကိုပွင့်လင်းမြင်သာပြီးဗလိုက်မှုကင်းကင်းနဲ့အမြန်ဆုံးစုံစမ်းစစ်ဆေးပေးဖို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတောင်းဆိုလိုက်ပါတယ်။သူတို့လှုပ်မှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အီဂျစ်သမ္မတဟောင်းမော်စီဟာတရားရုံးမှာရှောင်လဲချက်ပေးပြီးတဲ့နောက်လဲကျတည်ဆုံသွားခဲ့တာပါ။ဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Schlein ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
အီဂျစ်နိုင်ငံရဲ့ဒီမိုကရေစီနီးကျပထမဆုံးရွေးချယ်ခံခဲ့ရသူသမရဟောင်းမိုဟာမက်မော်စီတရားခွင်မှာရှောက်လဲချက်ပေးပြီးနောက်ရုတ်တရက်တည်ဆုံသွားခဲ့ရတဲ့တကယ်အကြောင်းရင်းဟာရှင်းရှင်းလင်းလင်းမရှိဘူးလို့လူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရပုဂ္ဂိုလ်ရူပတ်ကွန်ဗီလ်ကပြောပါတယ်။မိုဟာမက်မော်စီဖြစ်ရလို့ထိမ့်သိမ်းခံနေရတော့ရုတ်တရက်တည်ဆုံရတယ်ဆိုရင်တည်ဆုံတဲ့အကြောင်းရင်းကိုသိရှိဖို့တည်တည်ချာချာစုံစမ်းစစ်ဆေးမှုတွေလုပ်ရမယ်ဆိုတဲ့နိုင်ငံတကာဥပဒေရှိကြောင်းမော်စီအထင်းသိမ်းခံနေရတော့သူ့ကိုတာဝန်ယူထားသူကအီဂျစ်နိုင်ငံအစိုးရဖြစ်လို့စုံစမ်းစစ်ဆေးမှုတွေကိုလွတ်လွတ်လပ်လပ်လုပ်တင်တယ်လို့ဆိုပြီးရူဘတ်ကော်ဗီလ်ကအခုလိုပြောပါတယ
် In the case of Mr. Morsi we believe this investigation should be quite wide ranging because he was denied access to adequate medical care during the 6 years he was in
အခုလိုမော်စီတည်ဆုံရတဲ့အမှုမျိုးကိုစုံစမ်းစစ်ဆေးရေးကြေကြေပြန့်ပြန့်လုပ်တင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာကြောင့်လဲဆိုတော့သူ့အနေနဲ့အထင်းသိမ်းခံနေရတဲ့6နှစ်တာကာလအတွင်းလုံလောက်တဲ့ဆေးဝါးကုသမှုအငင်းပယ်ခံခဲ့ရလို့ပါပဲသူ့မှာရှေ့နေနေရောမိသားစုနဲ့ပါတင့်တော်တယ်လို့တွေးဆုံဝင်မရှိခဲ့ပါဘူးဒါဟာအကျဉ်းသားတယောက်ခံစား권ရှိတဲ့အခွင့်အရေးပ
ါထောင်တွင်းထင်းသိမ်းခံအခြေအနေတွေကြောင့်မော်စီအသက်သေဆုံးခဲ့ရသလားဆိုတာကိုသိဖို့ဗက်ပေါင်းစုံကိုခြုံငုံစဉ်းစားပြီးစုံစမ်းစစ်ဆေးမှုတွေလုပ်ရမယ်လို့လည်းသူကပြောပါတယ်အီဂျစ်အာဏာပိုင်တွေကတော့မော်စီဟာနှလုံးရောဂါကြောင့်တည်ဆုံခဲ့ရတာလို့ပြောထားပါတယ်တည်ဆုံပြီးနောက်တည့်ရက်အကြာအင်ကာနေမှာမော်စီကိုမြေမြုပ်တကြိုခဲကြတာပါဇာပနာကိုမော်စီရဲ့မိသားစုကိုတက်ရောက်ခွင့်ပြုခဲ့ပေမဲ့လည်းတည်ဆုံရတဲ့အကြောင်းရင်းနဲ့ပတ်သက်တဲ့ဈေးမှတ်တမ်းကိုတော့သူတို့ကြည့်ခွင့်မရခဲ့ပါဘူးတည်ဆုံပြီးဈေးစစ်ချက်ယူခဲ့သလားမယူခဲ့ဘူးလားဆိုတာကိုလည်းသူတိတိကျကျမသိဘူးလို့ကွန်ဗီကပြောပါတယ
် Certainly the burial seems to be very hastyof course if there hasn't been an autopsy that would make a proper investigation into the cause of his death
ဒီကြတာကတော့ဇာပနာကူအလောတကြီးလုတ်ခဲ့တာပါပဲသူအသက်ဆုံးရှုံးရတဲ့အကြောင်းရင်းကိုတင့်တော်တယ်လို့စစ်ဆေးနိုင်မဲ့ဆေးစစ်ချက်ကိုတကယ်လို့မလုတ်ခဲ့ဘူးဆိုရင်တော့ထောင်ထဲမှာဆက်ဆံခံရတဲ့အခြေအနေတွေကသူ့ကိုသေစေသလားဆိုတာပြောဖို့သိတ်ခတ်သွားပြီလေသူသေဆုံးပြီးတဲ့နောက်ဆေးစစ်ချက်မယူခဲ့ဘူးဆိုရင်တော့ပြဿနာကသိတ်ကိုကြီးသွားပါပြီ
သမရဖြစ်ပြီးဒီနေ့အကြာမှာစစ်တပ်ရဲ့အာဏာသိမ်းခြင်းကိုခံခဲ့ရတဲ့မော်စီဟာစီဂျိုယောဂါခံစားနေရတဲ့အပြင်အသေးနဲ့ရောကြောက်ကနဲ့ပါဆိုင်တဲ့ယောဂါတွေရှိနေခဲ့တယ်လို့ဆိုပါရယ်မော်စီတည်ဆုံခဲ့ရတဲ့ကိစ္စမှာအီဂျစ်နိုင်ငံရဲ့အစိုးရမှတာဝန်ရှိကြောင်းအီဂျစ်နိုင်ငံအနေနဲ့တခြားအကျဉ်းသားတွေကိုလည်းလူသားဆန်စွာပြုမှုဆက်ဆံဖို့လိုကြောင်းမော်စီဟာယောဂါတဲနေတဲ့အချိန်မှာလိုအပ်တဲ့ဆေးဝါးကုသခွင့်မရှိခဲ့ဘူးလို့ထင်မြင်ကြောင်းဒီအချက်ကပဲမော်စီတည်ဆုံရတဲ့အကြောင်းရင်းဖြစ်နိုင်ကြောင်းဒါဟာစုံစမ်းစစ်ဆေးဖို့လိုအပ်တဲ့ကိစ္စဖြစ်ကြောင်းလူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဗီကပြောခဲ့ကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါရှင်ကျမတို့ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်ကြံပြုစာတွေပို့ဖို့လိုတယ်နားဆင်လိုတဲ့တေးသချင်းတွေတောင်းယူလိုတယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူစက်ကွန်25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA American တန်ကကြာသပတေးနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio အတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက် American Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့ဦးကျော်စံသားရဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်မှာတော့
ဘယ်လိုက်နေတယ်လို့လည်းပြောလို့မရဘူးတချို့ကြတော့လေဘယ်လိုက်မှုကင်းကင်းနဲ့ကိုဖော်ပြတဲ့ဟောမီဒီယာသမားတွေလည်းရှိပါရဲ့ဆရာအဲ့တော့ကျွန်တော်ခြုံပြီးတော့အားလုံးကဘယ်လိုက်မှုရှိနေတယ်လို့ပြောလိုက်ရလဲ
VOA ရဲ့ဝန်ထမ်းဟောင်းဖြစ်ခဲ့ပြီးတော့မြန်မာမီဒီယာလောကမှာနှစ်အတော်ကြာအလုပ်လုပ်ခဲ့တဲ့မန်ညိုညိုလူနဲ့ဆွေးနွေးထားတဲ့မြန်မာမီဒီယာလောကဘယ်လိုက်မှုကင်းကင်းနဲ့အလုပ်လုပ်နိုင်ကြရလားဆိုတာနားဆင်ကြရမှာပါနောက်ပိုင်းမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းနားဆင်နိုင်ပါလိမ့်ရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့ပေါ်မပြက်ကိုညံဝေးအောင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှားစင်ကြရအောင်ပါရှင်
။ရိုဟင်ဂျာတွေနေရပြန်ရေးမဖြစ်စလောက်မျှော်လင့်ချက်ဆိုတဲ့ကောင်းစဉ်နဲ့ဘန်ကောက်ပို့စ်မှာရေးထားတဲ့သတင်းဆောင်မတစ်ပုဒ်ကိုပြောပြချင်ပါတယ်။ AHA Center ASEAN စာနာမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အရေးပေါ်တုံ့ပြန်မှုနဲ့အကဲဖြတ်ဌာနကွဲအီရတ်တို့ရဲ့အစီရင်ခံစာမှာရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ကနေပြန်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကညီမန်းထားတဲ့လုပ်ငန်းစဉ်တွေထက်ဘယ်လိုအချက်လက်တွေကမှားယွင်းနေလဲဆိုတဲ့ကိစ္စရပ်ကပိုများနေကြအောင်အစချထားပါတယ်။ဒီအစီအခံစာဟာရိန်ဂျာအတိုင်းဝန်းရင်ဆိုင်နေရတဲ့ဖီစီးနှိမ့်ဆက်ခံရမှုတွေရဲ့အတိုင်းအစကိုဘေးချိတ်ထားရုံသာမကရိန်ဂျာအဖြစ်နဲ့လည်းသူတို့ကိုအတိမတ်ပြုပေးမထားပါဘူး။ဒီနည်းအဖြစ်သူတို့ရဲ့အတိုင်းအစအဖြစ်ကိုဖျောက်ဖျက်ရကြပြီးဒီအစီအခံစာဟာလူ့အခွင့်အရေးအဖွဲ့တွေဝေဖန်ထားသလိုမြန်မာနိုင်ငံကိုမျက်နှာမရဖြစ်စေမဲ့သတင်းအချက်လက်တွေကိုဖုံးဖုံးပြပြလုတ်ထားတယ်လို့ရေးထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေစီကအော်အော်တောင်းတဲ့ဝေဖန်ပြစ်တင်တန်တွေနောက်မှာကုလသမဂ္ဂကလူမျိုးနယ်စုလိုက်ရှင်းလင်းမှု ethnic cleansing လို့ခေါ်ဆိုမှုအပေါ်မှာအီရတ်အဖွဲ့ကအဖတ်စေဖို့ကြိုးစားပေမဲ့လည်းအရာမထင်ခဲ့ပါဘူး။ရိုဟင်ဂျာအစားမွတ်စလင်လို့ဘာလို့သုံးတယ်လဲဆိုတာနဲ့ပတ်သက်လို့မြန်မာနိုင်ငံအတွက်အပြည့်သဘောဆောင်တဲ့ဖြည့်ရှင်းနည်းတွေဖြစ်ပေါ်လာစေဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံကိုကူညီခဲ့တာဖြစ်ကြောင်းAHA အဖွဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ်အဒလီနာခမန်းကပြောပါတယ်ဒီအစီအစဉ်ခံစားဟာအာဆီယံရဲ့ရင်ဂျာရေးကိုထိတိယယောက်ဖြည့်ရှင်းပေးနိုင်တဲ့အခန်းကဏ္ဍကနေမစွမ်းဆောင်နိုင်တဲ့အပေါ်တိတ်ခါဆဲတာဖြစ်တယ်လို့ဆောင်းပါးမှာရေးပါတယ်ဒီကိုင်းပြည်နယ်စီကိုရင်ဂျာတွေပြန်နိုင်ရေးပွဲမဝင်ခင်အပြင်ကကျင်းပါဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့အစီအစဉ်ခံစားမှာတော့2019စစ်တပ်ကစစ်ဆင်ရေးအတွင်းရင်ဂျာတွေအပေါ်လူခွင့်ချိုးဖောက်မှုတွေရှိခဲ့ကြောင်းကိုရှောင်ပြီးရေးသားထားတယ်လို့ဆောင်းမရှင်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေအနှံ့အသက်ဆိုးရွားကျဉ်းကျဉ်းကျပ်ကျပ်နဲ့နေထိုင်နေရတာကို Amnesty International လူ့အခွင့်အရေးအဖွဲ့ရဲ့လေဟာပြင်အကျဉ်းထောင်လို့ခေါ်ဆိုထားတဲ့တခိုင်ပြည်နယ်တဲမှာကျန်နေတဲ့ခံမှန်းခြေ၄သိန်းလောက်ရှိတဲ့ရိုဟင်ဂျာတွေအခြေခံကျမိုင်းနဲ့ပညာရေးဆောက်ရှောက်မှုမရပဲရှိနေတဲ့အခြေအနေကိုပါအစိုးရကအတိအမှတ်ပြုမထားပါဘူး။မြန်မာနိုင်ငံဘက်ကနိုင်ငံသားအခွင့်အရေးပေးဖို့နဲ့လွတ်လပ်စွာသွားလာခွင့်လုံခြုံမှုနဲ့တာတူညီများစတဲ့အခွင့်အရေးအပါအဝင်ဘယ်လိုကြိုတင်သတ်မှတ်ချက်တွေမှမထားရှိဘဲပြန်နိုင်ခွင့်နဲ့ပတ်သက်လို့လိုက်နာဆောင်ရွက်မပေးတာတွေကိုအစိုးရကမှဖော်ပြမထားပါဘူးဒီအစိုးရကစာရဲ့ဖော်ပြချက်ဟာသဘာဝမကျအတိအပြည့်မရှိဘူးဆိုပြီး AN အဖွဲ့ကအပြင်းထန်ဝေဖန်ထားပါတယ်အပြည့်စုံကိုတော့တန်ကောက်ပို့စတင်းစာမှာဖတ်ရှုနိုင်ပါတယ
်ဆောင်းပါရှင်အရုဏပ်ဆိုင်ခီယာရေးသားထားတဲ့အိန္ဒိယကစခဲ့ပြီးမြန်မာကူညီသည်ဆိုတဲ့ခေါင်းစဉ်နဲ့နေဆက်ဒေသမှာနှစ်နိုင်ငံပူးပေါင်းပြီးအကြမ်းဖက်မှုတိုက်ဖျက်ရေးပူးရဲဆစ်ဆင်နေတဲ့အကြောင်းပြောပြပေးပါမယ်။ပြီးခဲ့တဲ့လအနည်းငယ်ကစလို့မြန်မာဘက်ကတစ်တော်တွေထဲမှာခိုအောင်နေတဲ့နာဂသဘုံတွေကိုအိန္ဒိယနဲ့မြန်မာစစ်တပ်တွေပူးပေါင်းဆစ်ဆင်နေခဲ့တဲ့အကြောင်းအိန္ဒိယအစိုးရကိုကိုးကားရေးသားပါတယ်။ မြန်မာနယ်စပ်လုံခြုံရေးတပ်နဲ့ပူးပေါင်းစစ်ဆင်မှုဟာမြန်မာနိုင်ငံရဲ့မူဝါဒဟောင်းအပြောင်းလဲဖြစ်တာထင်ရှားတဲ့သာရကတရားဖြစ်ပါတယ်။နှစ်ပေါင်း90လောက်မှာစကိုင်းတိုင်းအတွင်ဝေးလံခေါင်ဖျားတဲ့ဒေသတွေဖြစ်တဲ့အိန္ဒိယနဲ့နယ်စပ်ဒေသမှာတောင်ကျန်းသူအုပ်စုတွေခိုအောင်နေကြတာကြားပါပြီ။နာဂသဘုံတွေဟာအဲ့ဒီနေရာတွေမှာ1960ဝန်းကျင်ကလေးကရှိခဲ့ပြီးမနီပူနဲ့အာတန်ဘက်ကတခြားတိုင်းရင်းသားမျိုးနွယ်စုတွေလည်းဆယ်စုနှစ်တည်းနဲ့ချီပြီးတော့အဲ့ဒီမှာနေထိုင်ခဲ့ကြပါတယ်။အရင်ချိန်တွေတုန်းကတော့တပ်မတော်ဟာဒေသရင်းခွဲထုတ်ရေးဝါဒီတွေနဲ့တိုင်းရင်းသားပြိပခတွေကိုတခြားနီလန်းတွေနဲ့သာဖြည့်ရှင်ခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကတော့တပ်မတော်ဟာနာဂသဘုံစခန်းတွေကိုဖြိုခွဲမှုစတင်ခဲ့ပါတယ်။သတင်းမီဒီယာတွေမှာတော့တပ်မတော်ရဲ့စစ်ဆင်ရေးအတွင်းတောင်းချမ်းသူတွေရဲ့အဓိကစခန်းတွေကိုဖျက်ဆီးနိုင်ခဲ့ပြီးသဘုံအမြောက်များလည်းဒေသရင်းရဲဌာနတွေမှာလာရောက်လက်နက်ချပေးခဲ့တယ်လို့ရေးသားကြပါတယ်။NSC ရဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီအဖွဲ့ထိန်းချုပ်ထားတဲ့နေရာတွေအထူးအနာဆုံးဖြစ်ပါတယ်။နာဂအဖွဲ့ဟာမြန်မာအစိုးရနဲ့2012 AB လကစလို့အပြစ်ရစရေးလက်မှတ်ထိုးဖို့ဆွေးနွေးနေဆက်ဖြစ်ပြီးမြန်မာအစိုးရကအခုလိုစစ်စင်တာဟာစစ်ပွဲဖန်တီးတဲ့အနေအထားမျိုးဖြစ်နေတယ်ဆိုပြီးနာဂဘက်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ score.in သတင်းဌာနကမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ဟောင်းရာဂျစ်ဘာတီယာကိုမေးမြန်းရမှာသူကအိန္ဒိယနဲ့မြန်မာဟာ Sunshine 123ဆိုပြီးပူရွက်စစ်စင်ရေး3ခုလုပ်နေတာမှအခုဒုတိယမြောက်စစ်စင်ရေးဖြစ်ကြောင်းပူရွက်စစ်စင်ရေးဆိုတာနဲ့ပူပေါင်းတိုက်စစ်ဆင်တာလို့ပြောနိုင်ကြောင်းသူကပြောပါတယ်။အရင်တုန်းကဆိုရင်အိန္ဒိယဘက်ကပူပေါင်းဆောင်ရွက်ဖို့တောင်းဆိုတိုင်းမြန်မာဘက်ကနယ်စပ်ဒေသတွေမှာသူတို့ဘက်ကပူဆောင်ရေးအားနည်းကြောင်းလမ်းတွေမကောင်းတာကြောင့်စစ်တပ်ကဒီနေရာကိုရောက်ဖို့အကန့်အသတ်ရှိကြောင်းပြောခဲ့တာဟာမြန်မာအစိုးရရဲ့ထုံနှံစင်လာတစ်ခုလို့ဖြစ်နေခဲ့ပါတယ်တဲ့။ဒါပေမဲ့အခုနှစ်တွေအတွင်းမှာတော့မြန်မာဘက်ချမ်းနယ်စပ်မှာတိုးတက်ဖွံ့ဖြိုးမှုတချို့ရှိလာပါတယ်။အိန္ဒိယဘက်ကလည်းအခြေခံအစားအဥဆိုင်ရာစီမံကိန်းတွေကိုစီမံဆောင်ရွက်ပေးခဲ့ပါတယ်။ဒါကြောင့်စစ်တပ်တွေအတွက်သားလာရေးအဆင်ပြေခဲ့တယ်လို့တန်အမတ်ဟောင်းရာဂျစ်ဘာတီယာကပြောပါတယ်။အခု Sunshine နှစ်စစ်စင်ရေးမှာအဓိကတောင်းချမ်းသူအဖွဲ့၄ဘွဲ့ဖြစ်တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီညီညွတ်သောအာတန်လွတ်မြောက်ရေးတပ်ဦးဘိုရိုလန်အမျိုးသားဒီမိုကရက်တစ်တပ်ဦးနဲ့ကန်တာပူလွတ်မြောက်ရေးအဖွဲ့တို့ကိုပြစ်မှတ်ထားစစ်ဆင်ခဲ့ပါတယ်။တကယ်တော့ဒီအဖွဲ့တွေအလုံးဟာမြန်မာအစိုးရကိုပုံကန်တဲ့အဖွဲ့တွေမဟုတ်ဘဲအိန္ဒိယအာဏာပိုင်တွေနဲ့စစ်ဖြစ်နေတဲ့အဖွဲ့တွေသာဖြစ်ကြပါတယ်။ဒါကြောင့်စစ်စင်ရေးကိုအိန္ဒိယဘက်ကစတင်ခဲ့ပြီးမြန်မာဘက်ကထောက်ပံ့ကူညီတာပူးပေါင်းဆောင်ရွက်ခဲ့တာသာဖြစ်တဲ့အကြောင်းမေးမြန်းဖြေကြားချက်တွေကိုတော့ score.in online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်ဒီလို VOA ရဲ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နားဆင်လေ့လာကြရမယ် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတန်းကစီစဉ်ပို့ချပေးထားပါတယ
်ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
sweeten the deal
ဖြစ်ပါတယ်ဆလုံးပေါင်းက sweeten sweeten က sweet sweet ဆိုတဲ့ချိုတဲ့ဆိုတဲ့စကားလုံးကလာပြီးတော့ sweeten ရဲ့အဓိပ္ပာယ်ကတော့ချိုအောင်လုပ်တာပေါ့ the the deal the deal ကသဘောတူညီချက်ကိုဆလုံးပါတယ်ဒါကြောင့် sweet ခလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သဘောတူညီချက်ကိုချိုအောင်လုပ်လိုက်တာပေါ့ idiom ဆိုရဲသဘောဒီဘေကတော့အယောင်ဝေးစီးပွားရေး contract စာချုပ်စသဖြင့်တို့လုပ်ရမှာမြစ်တာလက်ဆောင်တွေပေးတာမျိုးတခါတရံလဲငွေသိမ်းနဲ့တန်းနဲ့ချီပြီး contract စာချုပ်ချုပ်မဲဆိုရင်လက်ပေးလိုက်ယူလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့် contract စာချုပ်မှာအမြတ်တွေမြင့်မြတ်ကလေးရမယ်ဆိုလို့ရှိရင်တော့တက်ဆိုင်ရာ contract ကိုလက်ခံတဲ့လူကိုတစ်ဖက်လူတွေကလက်ငွေထိုးတာမျိုးရှိတာသောတာရှင်များကြားဘူးကြပါလိမ့်မယ် တနည်းအားဖြင့်တော့မဲလုံးပေးတာဝေပစ္စည်းအခွင့်အရေးစသဖြင့်တို့နဲ့လက်ထိုးတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Cole ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ရင်းနှီးကုမ္ပဏီကသဘောတူညီချက်မှာမဲလုံးနေနဲ့ဝင်ကြီးသုံးဖို့ဒေါ်လာ3,000,000ပေးလိုက်တယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါအနားဆင်ကြကြရအောင်
။ The oil company sweetened the deal by giving the minister $100,000 to spend.
ကိုယ့်ရဲ့ကန့်သန့်ချက်ကိုတစ်ဖက်သားကသဘောကျအောင်စာချုပ်ချုပ်ရမှာအယောင်ဝင်စသဖြင့်လုပ်ရမှာသဘောတူညီချက်ကိုတစ်ဖက်ကညွှတ်ကြားလာအောင်လက်ထိုးတဲ့အပြုမူမျိုးလုပ်တယ်ဆိုရင် ATM အသုံးရဘယ်လိုပြောမလဲ
Sweeten the deal
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ ATM အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်အခုမြန်မာအရေးသုံးသပ်ချက်ထုတ်လွှင့်ပေးခြင်းရောက်လာပါပြီမြန်မာနိုင်ငံတွင်ပုဂ္ဂလိကမီဒီယာတွေဟာအမိအခိုအထောက်ပံ့တွေပေါ်အဓိကအားထားရည်နေရတဲ့အတွက်လွတ်လပ်မှုအကန့်အသတ်တွေရှိနေစေဖြစ်ပါတယ်။ဒါအပြင်စစ်အစိုးရတွေခေတ္တကတမျက်နှာကိုသာကြည့်ခဲ့ရပေမဲ့အခုအခါမှာနှစ်မျက်နှာကိုကြည့်နေရတဲ့အတွက်ပိုပြီးတော့အခက်ကြုံနေရတယ်လို့မြန်မာနိုင်ငံအတွင်ပုဂ္ဂလိကမီဒီယာလောကမှာ၄နှစ်ကြာကျင်လည်ခဲ့သူဒေါ်စန္ဒာကိုကိုခေါ်ဒေါ်ညိုညိုလင်ကပြောပါတယ်။အသေးစိတ်ကိုတော့ဒေါ်စန္ဒာကိုကိုနဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
အညိုတို့ရဲ့ခေါ်ပြရစီခင်ဗျာကျွန်တော် view group ပြန်လဲရောက်စီလာရဲ့ကျူဇော်ရဲဝန်တာပါတယ်မညိုဟာမြန်မာနိုင်ငံမှာပုဂ္ဂလိကမီဒီယာလုပ်ငန်းမှာနှစ်တော်တော်ကြာကြာလုပ်ကိုင်ခဲ့ပါတယ်ဒီကထွက်သွားပြီရနောက
်ဟုတ်ကဲ့
အဘလောက်လောက်ကြာခဲ့ပါတယ်အချက်မြင်ဟာ
၄နှစ်၄ပါးလောက်ရှိမယ်ဆရာ
ဟုတ်ကဲ့ကျွန်တော်အဲ့ဒီမြန်မာနိုင်ငံပုဂ္ဂလိကမီဒီယာကိစ္စကိုမေ့ချင်တာဖြစ်ပါတယ်ပထမဆုံးမေ့ချင်တာမြန်မာနိုင်ငံမီဒီယာတွေကြောင့်ပြောရင်လွတ်လပ်မှုပေါ့လေ independent blog ဖြစ်တယ်လို့မေ့ကြပါတယ်လူလာမှုဆိုတာနှစ်ပိုင်းပေါ့ commercially စီးပွားရေးအဖြစ်လူလာမှုရှိသလားနောက်တစ်ခုကသတင်းလုတ်တဲ့နေရာမှာ editorially လူလာမှုရှိသလားဆိုတာဖြစ်ပါတယ်နောက်ခုလုံးကဆက်ဆက်နေရထင်တယ်ဆိုတော့အဲ့ဒီအဖြေတို့မမေ့ခင်မြန်မာနိုင်ငံမှာရောဒီကိစ္စနှစ်ခုဆက်ဆက်နေပါလားစီးပွားရေးအမီကိုအားထားရမှုကြောင့် editorial ဘိုင်းမှာသတင်းတိဖြတ်တဲ့တင်ဆက်တဲ့ဘိုင်းမှာစီးပွားရေးထောက်ပံ့နေတဲ့ကိစ္စကိုငက်ကွက်ပြီးတော့ editorially ဆုံးဖြတ်ခဲ့ရသလားဆိုတော့အကြံဉာဏ်ပြောပါခင်ဗျာ
ဆက်ဆက်နေတယ်လို့ပဲပြောရမှာပေါ့နော်။ဘာဖြစ်လို့လဲဆိုတော့ပုဂ္ဂလိကမီဒီယာဆိုတာကလည်းဟိုငွေကြေးရှိမှရပ်တည်နိုင်မှာ ਉਹ ငွေကြေးရှိဖို့ဆိုတာကလည်းဒီမှာစပွန်ဆာတွေရဖို့ကြော်ညာတွေရဖို့ဆိုတာပေါ်မှာမူတည်ပါတယ်ဆရာ။အဲ့တော့ဒီကြော်ညာတွေစပွန်ဆာတွေပေးနိုင်တဲ့လူဆိုတာကလည်းဟိုလုပ်ငန်းရှင်တွေပဲပေးနိုင်တာပေါ့နော်အဲ့တော့ဒီလုပ်ငန်းရှင်တွေရဲ့မျက်နှာကိုကြည့်ပြီးတော့တချို့သတင်းတွေကဟိုအတိအကျလွတ်လွတ်လပ်လပ်မတင်ပြနိုင်တာမျိုးတော့ရှိတတ်တာပေါ့လေ
အဲ့လုပ်ငန်းရှင်ဆိုတဲ့နေရာကိုကျွန်တော်နည်းနည်းလေးထပ်ပြီးမြင်တာမြတ်သားချင်းဗမာပြည်ရဲ့လုပ်ငန်းရှင်တွေဟာ cronies တွေလို့သုံးရပါတယ်တချို့ကအနာစီရတဲ့လူတွေလောလောဆယ်အနာစီနေတဲ့ပုဂ္ဂိုလ်တွေရဲ့အဆက်အနွယ်တွေနဲ့တီးပွားနေတဲ့ပုဂ္ဂိုလ်တွေလို့ဆိုကြပါရယ်ဆိုတော့ဒီလူရဲ့တစ်ဆင့်အဲ့ဒီအနာရှိခဲ့တဲ့လူတွေလောလောဆယ်အနာရှိနေတဲ့လူတွေရဲ့သဘောထားကိုမျက်ကွက်ရတယ်လို့ပြောရင်ပူမှန်မလားခင်ဗျာ
အာဆရာပြောချင်တာဒီခရိုနီတွေကိုတိုက်ရိုက်မဟုတ်ပဲねခရိုနီတွေနဲ့ပတ်သက်ဆက်နွယ်နေတဲ့အာဏာပိုင်တွေကိုပြောချင်တာလား
ဟုတ်ပါတယ်သူတို့နဲ့ဆက်ဆက်နေရပေါ့
ဟုတ်ကဲ့ဩမြန်မာနိုင်ငံလက်ရှိအခြေအနေကတော့စီးပွားရေးလုံးမယ်ဆိုလို့ရှိရင်ဒီအာဏာပိုင်အဖွဲ့အစည်းတွေကတော့တနည်းမဟုတ်တနည်းပတ်သက်နေရမှာပဲဆရာအဲ့တော့ဒီအခုတော့ခရိုနီဆိုတဲ့အခေါ်အဝေါ်နည်းနည်းလေးဟိုတုံးတာရော့သွားပြီလို့ပြောရမှာပေါ့နော်နိုင်ငံရဲ့ဟိုနိုင်ငံအတွက်အထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဆိုတဲ့အသုံးမျိုးပြောင်းတုံးလာတာတွေ့ရပါတယ်အဲ့တော့ဒီဒါပေမဲ့အဲ့ဒီလုပ်ငန်းရှင်ကြီးတွေကလည်းတနည်းမဟုတ်တနည်းဒီအစိုးရအဆက်ဆက်နဲ့ပတ်သက်နေရတာပါပဲအဲ့တော့ချိတ်ဆက်မှုတွေကတော့အကုန်လုံးရှိနေတာပါပဲဆရာ
အဲ့တော့ဘာပဲပြောပြောမြန်မာနိုင်ငံရဲ့မီဒီယာဟာပုဂ္ဂလိကမီဒီယာပေါ့လေဒလိုက်မှုလုံးဝကင်းမဲ့တဲ့မီဒီယာလို့ပြောဖို့ခက်တယ်လို့ဆိုရမှာပေါ့ခင်ဗျာ
အခုလက်ရှိအခြေအနေကဘယ်လိုက်မှုကင်းနေလို့လဲပြောလို့မရဘူး ဘယ်လိုက်နေတယ်လို့လည်းပြောလို့မရဘူးတချို့ကြတော့လေဘယ်လိုက်မှုကင်းကင်းနဲ့ကိုဖော်ပြတဲ့ဟောမီဒီယာသမားတွေလည်းရှိပါတယ်ဆရာအဲ့တော့ကျောင်းကခြုံပြီးတော့အားလုံးကဘယ်လိုက်မှုရှိနေတယ်လို့ပြောလိုက်ရင်လည်းတို့ဆော်ခါရကြမယ်လေအဲ့တော့ဘယ်လိုက်မှုကတော့အနည်းနဲ့အများဆိုတလို့ရှိနေသေးပါပဲဒါပေမဲ့ဘယ်လိုက်မှုမရှိတဲ့သတင်းဖော်ပြမှုတွေတော်တော်များများကိုလည်းတွေ့လာရပါတယ
်ဟုတ်ကဲ့အဲ့လိုဘယ်လိုက်မှုမရှိတဲ့သတင်းသမားတွေပုံမူပေါ်ထွက်လာအောင်မီဒီယာလွတ်လပ်ခွင့်ပေါ်လေမီဒီယာတွေဟာအမိခိုးကင်းမဲ့ဖို့လည်းပဲလိုတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံပုဂ္ဂလိကမီဒီယာတွေဟာအမိခိုးကင်းရင်ယက်တိနိုင်တဲ့အခြေအနေယက်တိနိုင်မဲ့အလားတူပဲနဲ့သုံးသပ်ပါမလား
အမိခိုးကင်းရင်ယက်တိနိုင်မှုဆိုတော့ဆရာအခုလုံးလုံးစေတော်တော်လေးကိုခက်ခဲတယ်လို့ပြောရမယ်ဘာဖြစ်လို့လဲဆိုတော့တချို့မီဒီယာလုပ်ငန်းရှင်တွေကိုယ်တိုင်ကဟိုခရိုနီလို့ပြောလို့ရမယ်အစိုးရအဆက်ဆက်နဲ့ပတ်သက်ဆက်နွယ်ခဲ့တဲ့လူတွေဖြစ်နေတော့သူတို့ကိုယ်တိုင်ကမီဒီယာတွေထောင်ထားတာဖြစ်နေတယ်လေဆိုတော့ဒါလုံးဝကိုဗဲလိုက်မှုကင်းတဲ့လွတ်လပ်တဲ့မီဒီယာလို့တော့ပြောလို့တော့မရဘူးဆရာဖြစ်လာဖို့လေအချိန်တော်တော်ယူရအောင်မယ်နဲ့တူတယ်ဟိုတကယ့်ကိုဗဲလိုက်မှုမရှိပဲလှုပ်ချင်တဲ့မီဒီယာကိုမီဒီယာလို့ဖော်ဆောင်ချင်တဲ့လုပ်ငန်းရှင်မျိုးတွေပေါ့နော်ငွေရှိတဲ့လူတွေအဲ့လိုလူတွေကဒါမီဒီယာကိုထူထောင်မဲဆိုမှတကယ့်လွတ်လပ်တဲ့မီဒီယာတွေဖြစ်လာနိုင်မှာပါဆရာအခုလောလောဆယ်အချိန်ကြီးရတော့ဟိုလွတ်လပ်တဲ့မီဒီယာဆိုတာကတော့တိတ်မရှိတော့ပါပဲ
ဒီကိစ္စနဲ့ပတ်သက်ပြီးနောက်ဆက်ပြီးမြင်နေတဲ့မိကုံတစ်ခုကတော့တချို့ဝေဖန်သူတွေကပုဂ္ဂိယမီဒီယာဖွံ့ဖြိုးမှုမရှိတာဟာနိုင်ငံပိုင်းမီဒီယာကချုပ်ကင်ထားတဲ့အတွက်ကြောင့်အဲ့ဒီမှာပိုအားသာနေတယ်ဆိုတော့နိုင်ငံပိုင်းမီဒီယာဘက်ကသူတို့ရဲ့လုပ်ငန်းတွေကိုရှော့ပေးရမယ်ပုဂ္ဂိယမီဒီယာကိုပံ့ပိုးကူညီမှုပေးရမယ်အဲ့လိုသဘောမျိုးပြောကြပါတယ်အဲ့ဒါကမင်းတို့ဘာပြောလို့ပါလဲ
အခုနောက်ပိုင်းမှာတော့ဒီပုဂ္ဂလိကမီဒီယာတွေကိုတော်တော်လေးဟိုဖြေလျှော့လာတာတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေရဆိုလို့ရှိရင်လည်းဒီ free to airline တွေပေါ့နော်။ဒီအစိုးရ၅လိုင်းအသစ်ချပေးလိုက်တာကိုတွေ့ရတယ်။ဒါပေမဲ့အဲ့ဒီအပေါ်မှာဟိုတချို့စီကန်ကန့်တန့်ချက်လေးတွေကတော့ရှိနေသေးပေါ့လေ။ဒါပေမဲ့ဟိုအရင်ကားတဲ့ဆိုင်ရင်တော့ဟိုမီဒီယာတွေအများကြီးဖြစ်လာတယ်။နောက်ပြီးတော့ဒီအစိုးရပိုင်းမီဒီယာတွေနဲ့အပြိုင်လွှင့်ထုတ်လာနိုင်တာတော့တွေ့ရပါတယ်ဆရာ
။နောက်တစ်ခုကပြည်သူလူထုရဲ့မီဒီယာအပေါ်စိတ်ဝင်စားမှုလည်းနည်းနည်းမေ့ကျင်ပါသေးတယ်။ဘယ်လိုမီဒီယာကိုသူတို့ပူကြိုက်ကြပါလဲ။ print media ရောမြန်မာပြည်မှာခေတ်စားစီရလား။ဒါပေမဲ့ journal တွေကတော့အများကြီးထွက်နေရလဲကြားပါတယ်။အတိုင်းရှင်ပြောပါဘယ်ဟာဟာလူကြိုက်အများဆုံးမီဒီယာဖြစ်နေတယ်လဲ
။မြန်မာပြည်မှာလူကြိုက်အများဆုံးကတော့ online facebook ပေါ်ဆရာရယ်ဘသူ့ကိုပဲကြည့်လိုက်ကြည့်လိုက်တရင်ဖတ်လဲ facebook မှာပဲဖတ်တယ်ဘာအကြောင်းအရာတိချင်းမြန်မာပြည်သားတွေအကုန်လုံးက facebook ပေါ်မှာအရန်အားထားလုံးအားကြီးပါတယ်ဒီမီဟို website တွေဘာတွေတွားပြီးတော့ကြည့်တယ်ဘာညာဆိုတာမရှိတော့ပဲအထူးသဖြင့်ဒီတရင်ကိုကြည့်ပြီးဆိုတာနဲ့ facebook ကကြည့်ကြတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့တော့တချို့က print media တွေအကုန်လုံးကလည်းအခုသူတို့ရဲ့လမ်းကြောင်းကဟို print ထုတ်တာလဲထုတ်တာပဲဒါပေမဲ့ဒီစာဆောင်ကိုဝေဖတ်တဲ့လူတွေကတော်တော်နည်းပါးလာတဲ့အခါကျတော့ဒီ print ထုတ်တဲ့ media တွေအကုန်လုံးကလည်း Facebook ပေါ်ကိုရောက်လာကြတယ်အဲ့တော့ပရိသတ်ရဲ့အားပေးမှုကိုကြည့်လိုက်မယ်ဆိုလို့ရှိရင်လည်းစာဆောင်ကိုဝေဖတ်တာတဲ့ Facebook ပေါ်မှာတရင်သွားဖတ်တယ်ဆိုတာကဟိုလောလောဆယ်ဖြစ်နေတဲ့အခြေအနေကြီးပေါ့နော်ဆရာ
အဲ့တော့ Facebook မှာတွေ့ရတဲ့ online မှာတွေ့ရတဲ့ media တွေကအဲ့ဒီအထက်မှာသတင်းဌာနတွေကတည်ဝင်ရေးပြီးတော့တင်တယ်ဆိုတော့ဒါစိတ်ချရတဲ့ခိုင်လုံတဲ့သတင်းတွေမှန်တဲ့သတင်းတွေဖြစ်မှာပေါ့လေဒါပေမဲ့ citizen journalist လို့ခေါ်တဲ့လူတိုင်းတောက်ပြီးရေးနေရတာလည်းအများကြီးပဲဆိုတော့ဒီနှစ်ခုရောပြည်သူတွေမြန်မာပြည်သက်တွေခွဲခြားဆင်ခြင်ရတယ်လို့ထင်ပါသလား
အဲ့ဒါကတော့ဆရာဒီ Facebook ရဲ့ပရိသတ်ဆိုတာကလည်းဟိုလူတိုင်းစားအသိအသိရှိတာပေါ့နော်ဆရာသူပညာတတ်တဲ့လူရန်စားရှိမယ်အလေအလတ်လူရန်စားရှိမယ်တကယ်ကိုအောက်ခြေလက်လုံးလက်စားလူရန်စားတွေရှိမယ်အဲ့တော့သူတို့ဖတ်တဲ့သတင်းတွေပေါ်မှာယုံကြည်မှုကလည်းအဲ့ဒီအကြောင်းကတော့အဲ့ဒီလူရန်စားပေါ်မှာမူတည်သွားတယ်လို့ဆင်ခြင်မိတယ်ပေါ့နော်တကယ်ဆင်ခြင်ဉာဏ်ရှိတယ်တွေးတော့တတ်တယ်ဆိုတော့လူရန်စားတွေကတော့ဟာဒီသတင်းကဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာမျိုးသူတို့သုံးဖြတ်နိုင်တယ်တရင်တပုတ်ကိုဖတ်လိုက်ပြီးတော့ဒီဟိုမီဒီယာကြီးတွေကပြောရဲမဟုတ်ဖ ೇನೆ ဒီကုနာဆရာပြောတဲ့ပုဂ္ဂလိကတင်တဲ့မီဒီယာတွေ citizen journalist တွေကတင်တဲ့တရင်မျိုးတွေကြတော့အဲ့လိုလူမျိုးတွေကသုံးဖြတ်နိုင်တယ်။ဒီတရင်ကတော့ဖြစ်နိုင်ချေရှိရမရှိဘူးပေါ့နော်။ဒါပေမဲ့တုံတိုင်းုံလူအများစုကတော့တရင်တပုတ်ထူးထူးဆန်းဆန်းမြင်လိုက်တာနဲ့ဟာဟုတ်တယ်ဆိုပြီးတော့လက်ကဟို share ဆိုတဲ့နေရာကိုရောက်သွားတော့တာပဲဟုတ်တာမဟုတ်တာဟိုအနောင်ခါလာအနောင်ခါစီပေါ့နော်ငါတို့အရင်ဒီသတင်းကိုသိတယ်ငါတို့အရင် share လုပ်လိုက်မယ်ဆိုပြီးတော့ဟို share ဆိုတဲ့ဟာကြီးနှိပ်လိုက်ပြီးတော့ပြန့်သွားတာမျိုးတွေကတော့အခုချိန်မှာဖြစ်နေတာပါ
နောက်ဆုံးမေးခြင်းနဲ့မေးခွန်းမတိုင်ခင်တစ်ခုမေးပြရစီအောင်အဲ့ဒါကတော့မီဒီယာလောကမှာရှိတဲ့ထက်မြက်တဲ့သတင်းသမားတွေထက်မြက်ကြပါတယ်တွေ့ပါတယ်ကျွန်တော်လည်းပဲတော်ရုပ်တော်တဲ့သတင်းသမားတွေတွေ့ပါတယ်ဒါပေမဲ့တချို့သတင်းသမားတွေဟာသိတ်တော်တဲ့သတင်းသမားတွေဟာသူတို့ကိုမီဒီယာလောကကပေးတဲ့ပတ်စံတဲ့စီးပွားရေးလုပ်ငန်းတွေတခြား NGO စေစားသတင်းပေါ်တယ်တခြားအဖွဲ့အစည်းတွေကမေမောစရာကောင်းတဲ့မေလုံးပေးပြီးတော့ခေါ်သွားတဲ့အကြောင်းမီဒီယာလောကမှာလူတော်တွေလည်းပဲတော်တော်လေးရွတ်နေတယ်လို့တချို့ကပြောကြပါတယ်အဲ့ဒါကမှန်ပါလား
အင်းကျွန်ကတော့အဲ့လိုမမြင်ဘူးဆရာဘာလို့လဲဆိုတော့ဒီ NGO တွေဟိုကုနာစီးပွားရေးလုပ်ငန်းတွေကခေါ်သွားတဲ့နောက်ကိုတော့တကယ်ကိုမီဒီယာကိုလှုပ်ချင်လို့ဟိုကိုတိုင်းပြည်ကိုပြန်လာတဲ့သူတွေပဲဖြစ်ဖြစ်ကိုတိုင်းပြည်မှာပဲထူးချွန်တဲ့တိုင်းပြည်တွေကပဲထူးချွန်တဲ့သတင်းမီဒီယာသမားတွေပဲဖြစ်ဖြစ်အဲ့ဒီလိုမျိုးတော့ကျွန်အများကြီးမတွေ့ခဲ့ရပါဘူးအများကြီးဆိုတာမတွေ့ခဲ့ရတလို့ပါပဲဆရာသူတို့ကဒီဇိုင်းမမတ်ကိုပဲဒီမီဒီယာကိုသူတို့တတ်နိုင်တဲ့ဘယ်လောက်လုံနိုင်မလဲဆိုတဲ့အတိုင်းတာနေငွေကြေးကိုမကြည့်ပဲလုံနေကြတာလည်းအများကြီးတွေ့ရပါတယ
်ဟုတ်ကဲ့လာပါပြီနောက်ဆုံးမေးခြင်းနဲ့မေးခွန်းပါမညိုကိုတိုင်း၄နှစ်တာပုဂ္ဂလိကမီဒီယာလောကမှာကျင်နေခဲ့တဲ့အချိန်မှာမှန်လဲမှန်တယ်ပြောလဲပြောကျင်တယ်ပြောလဲပြောသင့်တယ်ဆိုရသားနဲ့မပြောရပဲလုပ်ငန်းရှင်ကိုမျက်ကွယ်လို့ထုတ်ပြခဲ့ရတဲ့ကိစ္စတွေရှိပါသလားနမူနာလေးတစ်ခုနဲ့ပြောနိုင်ပြောပြောခင်ဗျာ
ဟာရှိရပါဆရာရဲ့နမူနာတော့မပြောရဲဘူးကျော်ကျွန်တော်ကိုပြန်ပြီးတော့ဗီဇာမပေးရင်ဒုက္ခဟိုပါပေါ့နော်ရှိရပါတခါလေးကြားလို့ရှိရင်ဟာမလေးငါပြောချင်လိုက်တာငါပြောချင်လိုက်တာအရင်တော့လို VOA မှာလို့မတူတာလေးတွေဆိုတော့ငါအကြီးကျယ်အဲ့ဒါတွေပြောပြီးသွားပြီပေါ့နော်အဲ့လိုမျိုးခံစားခဲ့ရတာလေတစ်ခုနှစ်ခုသုံးခုအများကြီးဟိုတွေ့ခဲ့ရပါတယ်ဆရာဒါပေမဲ့ဟိုကျွန်တော်နည်းနည်းဆက်ပြီးတော့ပြည်ရင်းထဲမှာလည်းလှုပ်ချင်သေးတာဟိုအဲ့တော့အဲ့အချိန်တွေကတော့အောင့်အီးပြီးတော့မပြောဘဲနေခဲ့ရတာပေါ့နော်ဟိုနမူနာပေးဖို့ဆိုတာတော့ဒီနိုင်ငံကြီးကတော့ကြံတိတ်လဲနားမလဲတော့တိတ်တော့ဟိုမပြောချင်ပါဘူးဒါလူဒီလူမှုဘဝစီကံမိုင်းနေထိုင်စားသောက်မှုတွေအချင်းစာရိတ်တာပိုင်းနေဆိုကျွန်တော်အရန်ကိုပြောချင်တယ်ဒါပေမဲ့အော်ပြောလို့မဖြစ်သေးပါဘူးပြောလို့မဖြစ်တဲ့အကြောင်းအရာတွေလည်းအများကြီးရှိသေးတယ်ဆိုပြီးတော့ချုပ်တီးခဲ့ရတာပေါ့လေနောက်ပြီးတော့ကျွန်တော်ပြောချင်တဲ့ဟာတစ်ခုကသတင်းသမားတွေကဟိုးအရင်ဒီတမရောအစိုးရစစ်အစိုးရလက်ထက်ပေါ့နော်အဲ့ဒီတုန်းကဆိုလို့ရှိရင်မျက်နှာတစ်ခုတည်းကိုကြည့်ပြီးသတင်းရေးခဲ့ရတယ်သူတို့မျက်နှာကိုကြည့်ပြီးတော့ဒီဟိုသတင်းရေးရတယ်ပေါ့နော်အချိန်လေးပေါ်မူတည်ပြီးတော့အခုကျတော့မျက်နှာနှစ်ခုကိုကြည့်ပြီးတော့သတင်းရေးရတဲ့ဘဝမျိုးတွေရောက်နေရဆရာအဲ့ဒါတော့အမှန်ပါပဲ
ဟုတ်ကဲ့အခုဗီဒီယိုတွေကိုပြန်ရောက်လာပြီဆိုတော့ရေးကျင်တဲ့ဟာကိုလွတ်လွတ်လပ်လပ်ရေးနိုင်ပါစေရေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာရေးမှာပါကျေးဇူးတင်ပါတယ်
ကျောင်းသံသာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမရေးတုံသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုသူယုံကြည်ရာကဏ္ဍကိုနားဆင်ကြရပါတော့မယ်။ဒီတစ်ပတ်မှာတော့ကဗျာဆရာနယီမြိတ်ပါကိုယုံကြည်တယ်လဲဆိုတာမျှဝေထားပါတယ်။မှတ်မှုပြုကစီစဉ်တင်ဆက်ထားတာပါရှင
်။ကျွန်တော်ကတော့ကဗျာဆရာနယီမြိတ်ပါ။ဘုရားလို့ဆိုရှိနေပြီလို့ဖြစ်တယ်။ကျွန်တော်ယုံကြည်ရတာဘာလဲ။ဒီနေ့ငင်္ဂလာနေ့မှာဒီကြီးရအပီပီရှိတာကိုရှိရပါလိမ့်မယ်ကျွန်တော်ကအနိုင်မဲ့ဗုဒ္ဓဘုရားရှင်ရဲ့ဆုံးမတရားတော်တွေကိုယုံကြည်ပြီးဖြစ်တယ်ဒီကနေ့အင်းမင်းရမိကြကြီးရောက်ရှိရရှိခြင်းပြီးတယ်ကမ္ဘာလောကကြီးမှာဒိုင်မာစတီးလို့ခေါ်တဲ့မတူကွဲရမှုတွေရှိနေကြလိမ့်မယ်မတူကွဲကြတဲ့အရာတွေမှာသူ့လားနဲ့သူဒီမျိုးဘာသာစကားဒီလိုခုံးတယ်ယဉ်ကျေးမှုပြည်ပညာစသဖြင့်ရှင်တွဲနေတဲ့ပေါင်းဆက်တဲ့အခါအလုံးချစ်ချာကောင်းကြီးဉာဏ်ရတဲ့တဝါကြီးသွားနိုင်တယ်လို့ယုံကြည်ရပါတယ်။ဒီလိုယုံကြည်တာကအမှုပညာပါ။အမှုပညာတဲ့ဗျာဒပုတ်ကြည့်တဲ့ကအမှုပညာလို့တကူပြီးတော့ပိုင်းရှိပြီးစိတ်ချပြီးအင်းငိမ့်နဲ့ဉာဏ်လေးနဲ့ကြည့်ရတယ်လို့ယုံကြည်မိတယ်။မြမလူခွဲကြီးကအခုဒီကြုံဘွားကမလွတ်မြောက်နိုင်သေးဘူးလို့မြင်မိတယ်။ဒီလိုကအနေနဲ့ပြစ်ချက်မှုတွေတွေ့နေရခဲ့လို့ပါ။မြမလူမျိုးတွေကဒီနေ့ဖြစ်တဲ့သာနာခြင်းသနာခြင်းကုခြင်းကတရားတွေဟာကလေးမိကျွန်ဘောနဲ့ဆရာနာရှင်ဖြစ်ရှိတဲ့ပြည်စုံခွဲပြောက်ခဲ့ရတာဖြစ်တယ်လို့နိုင်ငံသားသမီးဆန်နေလို့အနာရှိသူလက်မရှိသူဩဇာကြီးသူတွေကအနိုင်ရမယ်ဆိုတဲ့တင်းမြင်ကိုဖျက်ပစ်ဖို့ဒီလူတွေဟာအချို့အဝတ်ကြီးတင်ယူမရဆဲဖြစ်တယ်လို့ယုံကြည်နေပြီလေကျွန်တော်ယုံကြည်ခံရတဲ့ယုံကြည်ရာတွေမှာတရားစာသူတွေနဲ့ပတ်သက်ရှိနေတယ်လို့ဖြစ်ပါကြောင်းအနိုင်ရှိသူဘုဒ္ဓမြတ်ကြီးစัจကျင်တည်းတရားဖြစ်နေတဲ့ဘဝကလည်းတောင်းလာဖြစ်ပြီးဖြစ်ပါတယ်ရှိနေကြတဲ့စာသူအမျိုးပါကောင်းအပ်ပြီးဒီတဲ့ပါသဘုံနေမလားဗျာကျွန်တော်တတိယယုံကြည်တာကတော့စီတော်ကျင်းမြတ်မှာနေတယ်မြင်ပါတယ်ကျွန်တော်တို့ကဘာလောကကြီးတဲ့တက်ွယ်သွားတဲ့ဒီပြင်းပြင်းတဲ့လူငယ်တွေအစာထိုးသွားဖို့အတူလဲယုံကြည်နေတယ်ဖြစ်တာကဝိသမလောဘသမားတွေရဲ့ဒိဋ္ဌိလူရဲ့ ေးပင်တွေကနေလူငယ်တွေဖြတ်ကျော်နိုင်မှာဈေးလို့ချီတောင်းရင်းလုပ်ကြည့်နေလို့ကျွန်တော်တို့ညာပြည်သူအားလုံးကတော့အရင်စနစ်အရင်ခေတ်ပိုင်းကလေလေးဆိုင်ပြီးပြောကနန်းသွားသွားနေဆဲဆိုတာတွေ့လို့ရမ်းနေလို့ဒီလိုညာပြည်ရဲ့အစီအဲမှာလူခွေကြီးလမ်းမီနေတယ်လာရည်နဲ့ရေမကြပြပါလားလို့မျိုးလေးကြည့်ရတယ်။ဒီမိုကရေစီဖက်ဒရယ်တော်ဖို့နိုင်ငံမှာတမန်တော်တင်းနဲ့ပြည်သူ့ခြေခံမှုရှိပြီရှိရပါလိမ့်မယ်။ပြည်သူ့ဘုံရှိရတယ်လို့ဒီကံတော့ဆိုရပြည်နယ်ပြည်သူ့ဘုံနဲ့ရှိနေရပါလိမ့်မယ်လို့ယုံကြည်တယ်။ကျွန်တော်နိုင်ငံဟာအင်းလျောက်ငပေါင်း100ကျော်ဖြစ်ပြည်သူ့နိုင်ငံသားအနာရှင်ရဲ့လျောက်ပါလေပြည်သူ့လူငပေါင်း90ကျော်ဖြစ်အဲ့ဒီလိုနဲ့ပြည်သူတွေဘာရလိုက်တယ်လဲဆိုတော့ကြောက်ရွံ့ထိတ်လန့်ခြင်းကိုယ်နဲ့စံမုန်းကွာဆိုပြီးအမှန်တရားကိုခွင့်မပြုတဲ့ဆော့အပ်ကြီးနေတဲ့ပြည်သူတွေရလိုက်တယ်။ကျွန်တော်နိုင်ငံမှာအခြေတရားစီရင်ဥပဒေပြုရေးအဲ့ဒီတမန်နိုင်ကြီးတုံ့ပြန်စလုံးမှာဥရောရောကြောက်ရရောမစင်ကြယ်မှုတွေကအဲ့ဒီခြေကြီးပြည်မြာရဲလူချင်းကြီးနေပါလေ။အခြေကြီးမှာအနာကိုလွတ်မလွတ်ချင်ပြီးတဲ့အနာရှင်လက်ခံချုပ်တဲ့လက်ခံရှိတဲ့အမျိုးနိုင်ငံဝန်ထမ်းရှစ်ဆိုင်ကျောင်းတွေမှာရှိနေကြပါတယ်။ဒီအချိန်ကြီးကပြည်သူတွေအောက်ကလည်းစီရင်လေးစားရတဲ့ဗျာစီရင်ဖြစ်ဖြစ်ကျွန်တော်တို့ကအကြိကင်းချင်ရပါလိမ့်မယ်။အကြိမကင်းချင်တဲ့စိုးရိမ်နေရေးကြီးမှာမကြိုနိုင်ရင်ကျွန်တော်တို့ရှောင်မသိနိုင်လို့လည်းရေးကြည့်ပါလေ။စိုးရိမ်ပြီးရင်ပါလေ။ကျွန်တော်အုံးလေးပြောင်းဥပဒေဆက်မဲ့အခုလုံးကိုကျွန်တော်ပြင်ရပါလိမ့်မယ်။ခုကျဒီမှာပြည်သူတွေနဲ့နိုင်ငံရေးနိုင်ငံရဲ့တရားဥပဒေရှင်းလင်းရေးတရားမျှတမှုတွေဟာနိုင်ငံချီဝင်းနေပြီတဲ့ကျွန်တော်ကြည့်ပါလေ။ကျွန်တော်ကတော့တမန်တော်ပြည်နယ်စေကြီးတို့ရေးချဲရေးကွန်မတီထဲမှာဥပဒေပြင်ရရှင်အကြံလေးချင်းနဲ့ပုံဆက်ပြီးမှုဖက်ဒရယ်ဘုံစီနိုင်ငံတော်ချိပစ်တဲ့နေရာမှာဘူချုပ်ပင်လျှော့ချနိုင်ရည်လီပြည်နယ်ဖွဲ့စည်းပုံအတိုင်းဆောင်ရနိုင်ရည်လီပြည်နယ်ထဲမှာရှိတဲ့လူခွေရေးပြည့်ပြည့်ပြည့်ရမယ်လို့ယူဆပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယံကြီးရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဇွန်လ19ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ခင်းထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်အခုကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
2014မှာယူကရိန်းနိုင်ငံပေါ်မှာဖြတ်ကျော်ပြန်တန်းစဉ်ပြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်းဒီင်းနဲ့ပတ်သက်ပြီးဆုံဆန်းဆစ်ဆီးခဲ့တဲ့နယ်သာလန်နိုင်ငံဥဆောင်တဲ့နိုင်ငံတကာဆုံဆန်းရေးအဖွဲ့ကမတင်ကားသူတွေဖြစ်တဲ့ရုရှားနိုင်ငံသား3ယောက်နဲ့ယူကရိန်းနိုင်ငံသား1ယောက်ဖြစ်တယ်လို့ထုတ်ပေါ်ပြောကြားလိုက်ပါတယ်။လေယာဉ်ကြီးစဉ်အမှတ် MH17 ဒီင်းဟိုလေရင်ပြစ်လောင်ချနဲ့သူတို့ကိုယ်တိုင်ပြစ်ချတာမဟုတ်တည်တိုင်သူတို့ဟာဒီလိုပြစ်ချနိုင်ဖို့အတွက်အနည်းကပ်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဥဆောင်ပြီးတော့စုံစမ်းခဲ့တဲ့အစိုးရရှေ့နေချုပ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကအိုမန်ပင်လယ်ကူးထဲမှာရင်းနှီးတင်သင်းမော20အတိုက်ခိုက်ခံခဲ့ရတာဟာအီရန်ရဲ့လက်ချက်ဖြစ်ကြောင်းတန်လျက်ရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ American Outlook တာနိုင်ငံရေးဆက်ဆံရေးဆိုက်ကော်မတီကကြားနာစစ်ဆေးမှုတစ်ခုပြုလုပ်ခဲ့ပါတယ်ဒီကျမ်းစာဆစ်ဆစ်ပွဲမှာဒီရင်းနှင်းတင်တင်မော်တွေအတိုက်ခိုက်မခံရခင်အီရန်တင်မော်တွေချင်းကပ်လာတာတွေ့ရတယ်လို့အီရန်နိုင်ငံဆိုင်အမေရိကန်အထူးကိုယ်စားလှယ်ကကျမ်းစာပွဲမှာပြောကြားခဲ့ပါတယ်။အာဆီယံခေါင်းဆောင်နေနဲ့ထိုင်းနိုင်ငံမှာဒီသတင်းပတ်ကုံနဲ့ချင်းပါတော်မယ်အာဆီယံခေါင်းဆောင်နေထိပ်သီးအစည်းအဝေးမှာရွန်ဂျာတက်တနာကိုအမှန်တိုင်းတင်ပြဖို့အတွက်အာဆီယံလက်တော်အမတ်များအဖွဲ့နဲ့ Human Rights Watch လူခွင့်ရေးအဖွဲ့တွေကဗုဒ္ဓဖူးနေ့မှာတိုက်တွန်းလိုက်ပါတယ်။ American သမ္မတဒေါ်နယ်ထရမ့်တောင်ကိုရီးယားနိုင်ငံဆိုးမြုပ်ကို G20 ထိပ်သီးအစည်းအဝေးအတွက်မလာရောက်ခင်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားထိပ်သီးဆွေးနွေးပွဲတက်ကျင်းပဖို့အတွက်တောင်ကိုရီးယားကဗုဒ္ဓဖူးနေ့မှာတောင်းဆိုလိုက်ပါတယ်
။ကြာသပတေးနေ့မနက်ခင်းထိပ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်နဲ့ကိုရမင်းထွန်းတို့ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျင်မီခုတ်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို9ဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနိုင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.